Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်ဝါရှင်တန်မြို့ရော VOA American အတန်းကနေ2016ခုနှစ်ဩဂုတ်လ10ရက်ဗုဒ္ဓဖူးနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်ကျမအင်ဂျင်နိုင်ပါ
ကျမကတော့ဆုမြတ်ပါပါရှင်တူရကီနဲ့ရုရှားနိုင်ငံကြားဆက်ဆံရေးအပြေးအဝပြန်လည်တည်ဆောက်ဖို့သဘောတူခဲ့ကြပါတယ်လေးရမြောက်ကျင်းပနေတဲ့ Rio Olympic မှာတရုတ်နိုင်ငံကလောလောဆယ်ရွှေတံဆိပ်အများဆုံးရရှိထားပါတယ်ဒီလိုထိပ်တန်းသတင်းတွေကိုမတ်ဤတန်စင်နဲ့အတူကြီးညာပေးပါမယ်ရှင
်ကောင်းပါပြီရှင်ဩဂုတ်လ18ရက်နေ့မှာတော့တရုတ်နိုင်ငံကိုချစ်ကြည်ခီးစဉ်ဖြစ်သွားမဲ့နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်ဟာဘလောက်ထိအရေးပါပါသလဲ
The second issue that will be discussed is the ASEAN peace processWe know the Panglong conference.
ဒါကတော့တရုတ်မြန်မာဆက်ဆံရေးကျွမ်းကျင်သူတဦးက VOA ကိုပြောပြသွားတာပါ။သတင်းအစီအစဉ်အပြီးမှာနားဆင်ရမှာပါရှင်။အဲ့ဒီနောက်27ရာစုပင်လုံညီလာခံကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့တက်ရောက်ဖို့ရှိမရှိဆိုတာကိုလည်းကြားဖို့ရှိပါတယ်။နောက်ပိုင်းမှာတော့ Rio Olympic ရောက်မြန်မာအားကစားအဖွဲ့တိုင်ပွဲဝင်အခြေအနေကိုလည်းတင်ပြပေးဦးမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့မတ်ဤတန့်စင်တို့ကပြောပြပါအောင်ရှင်။
တူရကီနိုင်ငံနဲ့ဆက်ဆံရေးအပြေအဝပြန်လည်တည်ဆောက်ဖို့အတွက်ရုရှားသမ္မတဗလာဒီမီယာပူတင်ကသဘောတူခဲ့ပါတယ်။ဒါပေမဲ့စီးပွားရေးနဲ့ကုန်သွယ်ရေးဆိုင်ရာဆက်ဆံရေးကိုပြန်လည်တည်ဆောက်ဖို့ကတော့အချိန်ယူရလိမ့်မယ်လို့တူရကီသမ္မတရီချက်ဒါယက်အာဒိုဝါနဲ့ရုရှားနိုင်ငံစိန့်ပီတာစဘတ်မြို့မှာဆွေးနွေးပွဲအပြီးမှာသမ္မတပူတင်ကပြောကြားပါတယ်။တူရကီနဲ့ရုရှားနိုင်ငံကြားအရင်ကရှိခဲ့တဲ့အတိုင်းဒေါ်လာဘီလီယံ100တန်ဖိုးကုန်သွယ်မှုကိုပြန်လည်ရရှိနိုင်အောင်လှုပ်သွားမယ်လို့သမ္မတအာဒိုဝါကပြောခဲ့တယ်လို့နှစ်နိုင်ငံကြားလေရင်ခီးစဉ်တွေပြန်လည်ပြေးဆွဲနိုင်ဖို့အရှိန်မြင့်လှုပ်သွားမယ်လို့ပြောကြားခဲ့ပါတယ်။ရုရှားနိုင်ငံကနေပြီးတော့ဒီတဘာဝတန်းငွေပိုက်လိုင်းသွယ်တန်းဖို့နဲ့တူရကီအတွက်ပထမဆုံးနျူကလ িয়ার ဓာတ်အားပေးဆက်ယုံတိစောက်နိုင်ရေးညှိနှိုင်းမှုတွေလှုပ်သွားဖို့ကိုလည်းသူ့ဘက်ကအဆင်သင့်ဖြစ်နေပြီလို့တူရကီသမ္မတကဆိုခဲ့ပါတယ်။ Syria ပြည်ပခနဲ့ပတ်သက်လို့ဘုံသဘောတူညီချက်ရရှိနိုင်ရေးအတွက်နောက်ထပ်တွေ့ဆုံဆွေးနွေးကြဖို့အတွက်ကိုလည်းခေါင်းဆောင်နှစ်ယောက်သဘောတူခဲ့ပါတယ်။ Syria စစ်ပွဲမှာ Russia က Syria သမ္မတ Assad ဘက်ကထောက်ခံပြီးတော့အစိုးရတပ်တွေဘက်ကနေကူညီတိုက်ခိုက်ပေးနေတာပါ။တူရကီကတော့ Assad တပ်တွေကိုတိုက်ခိုက်နေသူတွေဘက်ကိုထောက်ခံနေတာဖြစ်ပါတယ်။ဒရဂီမှာမအောင်မြင်ခဲ့တဲ့စစ်တပ်အာဏာသိမ်းမှုဖြစ်ခဲ့ပြီးတဲ့နောက်အာဏာသိမ်းမှုကိုအောက်ပေးထောက်ခံတယ်လို့မတင်ကားသူတောင်းတဲ့ချီကိုဖမ်းဆီးအလုပ်ဖြုတ်တာတွေလုပ်နေတဲ့အတွက်အနောက်နိုင်ငံတွေရဲ့ဝေဖန်မှုတွေကိုတော်တော်လေးရင်ဆိုင်နေရတာပါဒီလိုအခြေအနေမှာရုရှားနဲ့ဆက်ဆံရေးပြန်လည်ကောင်းမွန်အောင်ကြိုးစားနေတာလို့အကဲခတ်တွေကသုံးသပ်နေပါတယ်ပြီးခဲ့တဲ့နှစ်တုန်းကဆီးရီးယားနယ်စပ်မှာရုရှားတိုက်လေယာဉ်တစ်စင်းကိုတူရကီကပစ်ချခဲ့ပြီးတဲ့နောက်ရုရှားနဲ့တူရကီနိုင်ငံကြားမှာဆက်ဆံရေးတော်တော်လေးတင်းမာခဲ့တာဖြစ်ပါတယ်ရှင်
Republican Party သမ္မတလောင်းဒေါ်နယ်ထရန့်ကပါတီအတွင်းမှာသူ့ပေါ်ဝေဖန်သူတွေကိုဒေါသနဲ့အင်္ဂါနေ့ကတုံ့ပြန်ပြောဆိုလိုက်တဲ့အချိန်မှာသူ့ရဲ့ပြိုင်ဘက် Democratic Party သမ္မတလောင်း Hillary Clinton အတွက်တော့ Trump ပေါ်အသာစီးရနေတယ်လို့နောက်ထပ်စစ်တမ်းကောက်ချက်တစ်ခုကဖော်ပြထားပါဗျ။ Main ပြည်နယ် Republican အထက်လွှတ်တော်အမတ် Susan Collins အပြင် American သဘာဝပတ်ဝန်းကျင်ထိန်းသိမ်း Agency အကြီးအကဲဟောင်းနှစ်ဦးနဲ့ Republican အစိုးရဟောင်းလက်ထက်ကအမျိုးသားလုံခြုံရေးနဲ့နိုင်ငံခြားရေးပါတီမှာတာဝန်ယူခဲ့တယ်ရရှိဟောင်းအယောက်50တို့ကဒေါ်နယ်ထရန့်ကိုတော့ထောက်ခံမှာမဟုတ်ကြောင်းပြောကြားချက်ပေါ်မှာထရန့်ကအခုလိုတိုက်ခိုက်ပြောဆိုလိုက်တာပါတခြားအမေရိကန်နိုင်ငံရေးစစ်တမ်းတွေကလည်းကလင်တန်ကထရန့်တဲ့အသာရနေတယ်လို့ပြောကြပါတယ်အပတ်စဉ် NBC သတင်းနဲ့ 7 Monkey စစ်တမ်းတွေကအင်္ဂါနေ့ထိရရှိရချက်အရကလင်တန်ကထရန့်နဲ့ရှင်းရင်း 51-47 ရာခိုင်နှုန်းလောက်ရှိနေပြီးတော့အရင်တစ်ပတ်ကတည်းက 8 ရာခိုင်နှုန်းกว่าနေခဲ့တာဖြစ်ပါတယ်ခုဒီကွာခြားချက်ဟာမေလာအစပိုင်း TV network တွေကစစ်တမ်းကောက်ခံချက်အရာတွေ့ရတဲ့အကြီးမားဆုံးကွာခြားချက်ဖြစ်ပါတယ်။ Quinnipiac တက္ကသိုလ်ကစစ်တမ်းချက်အရာဒီရွေးကောက်ပွဲအတွက်အဓိကကြတဲ့ Florida, Ohio, Pennsylvania ပြည်နယ်၃ခုမှာ Clinton ကအရှိတောင် Florida ဘက်မှာ 46-45 ရာခိုင်နှုန်းနဲ့ Trump ကိုကတ်နိုင်ပြီးတော့ Ohio တောင်အလယ်ဘက်မှာ 49-55 Pennsylvania အရှိဘက်ဘက်မှာတော့ 52-42 နဲ့တိတိကျကျအသာရနေတယ်အသာရနေတာကိုတွေ့ရပါတယ်။
အမေရိကန်နိုင်ငံသားဌာနကနှစ်စဉ်ထုတ်ပြန်တဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာကိုဩဂတ်လ10ရက်ဒီကနေ့ဗုဒ္ဓဟူးနေ့မှာထုတ်ပြန်ဖို့ရှိပါတယ်။အစီရင်ခံစာထဲမှာပါဝင်မဲ့အဓိကအချက်တွေနဲ့ပတ်သက်လို့နိုင်ငံသားဌာနပြန်ကြားရေးဒါရိုက်တာအဲလိဇဘက်ထရူဒိုကသတင်းစာရှင်းလင်းပွဲမှာခုလိုပြောကြားသွားပါတယ်
။ The annual International Religious Freedom Report, which is due tomorrow, describes the status of religious freedom in every country.
အစိုးရရဲ့မူဝါဒတွေကြောင့်အုပ်စုလိုက်ဖြစ်စေ၊ဘာသာကွဲအဖွဲ့တွေဖြစ်စေ၊တူးချင်းဖြစ်စေ၊ဘာသာရေးယုံကြည်မှုလွတ်လပ်ခွင့်ချိုးဖောက်ခံနေရတဲ့အခြေအနေနဲ့လွတ်လွတ်လပ်လပ်ဘာသာကိုးကွယ်ခွင့်မရတဲ့အခြေအနေတွေအစီရင်ခံစာထဲမှာပါဝင်ပါတယ်။ဒါအပြင်ကမ္ဘာတဝန်းဘာသာရေးလွတ်လပ်ခွင့်ရရှိဖို့အမေရိကန်ကဘယ်လိုမူဝါဒတွေနဲ့ဆောင်ရွက်နေတယ်လဲဆိုတာကိုလည်း2015ခုနှစ်အစီရင်ခံစာထဲမှာထည့်သွင်းထားပါတယ်။1998ခုနှစ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဥပဒေနဲ့အညီအမေရိကန်နိုင်ငံသားရေးဌာနကအစီရင်ခံစာကိုထုတ်ပြန်တာဖြစ်ပါတယ်လို့နိုင်ငံသားရေးဌာနတာဝန်ရှိသူအဲလီဇဘက်ထရူဒိုပြောကြားခဲ့တာပါ။ပြီးခဲ့တဲ့နှစ်ကထုတ်ပြန်ခဲ့တဲ့2014ဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာရုံးကတော့မြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့ဖိနှိပ်မှုတွေနဲ့ခွဲခြားဆက်ဆံမှုတွေရှိနေဆဲဖြစ်တယ်လို့ထောက်ပြခဲ့ပါတယ်။သမရဦးသိန်းစိန်လက်ထက်မှာလူနည်းစုရိုဟင်ဂျာအပါအဝင်တခြားမွတ်စလင်တွေနဲ့ခရစ်ယာန်ဘာသာဝင်တွေရဲ့လွတ်လပ်စွာဘာသာကိုးကွယ်ခွင့်ကိုလေးစားအကာအကွယ်ပေးခြင်းမရှိခဲ့ဘူးလို့ထောက်ပြခဲ့ပါတယ်။သဘောထားတင်မာတဲ့ဖုန်းကြီးတွေအပါအဝင်ဗုဒ္ဓဘာသာဝင်တွေရဲ့မွတ်စလင်ဆန့်ကျင်ရေးပြောကြားချက်တွေမွတ်စလင်တွေရဲ့စီးပွားရေးလုပ်ငန်းတွေကိုသပိတ်မှောက်ဖို့တိုက်တွန်းချက်တွေကို2014ခုနှစ်အစီရင်ခံစာရုံးကအဓိကမိမောင်းထိုးပြခဲ့တာပါ။အခုနှစ်ဧပြီလရုံးကလည်းဒီမြန်မာနိုင်ငံအပါအဝင်နိုင်ငံတချို့ကို IRF လို့ခေါ်တဲ့ဒီနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အဥပဒေနဲ့ညီစွန်းတဲ့စိုးရိမ်ပွဲနိုင်ငံတွေအဖြစ်နဲ့ပြန်လည်သတ်မှတ်ဖို့အမေရိကန်နိုင်ငံသားရဲ့ဌာနကဆုံးဖြတ်ပြီးတော့ကွန်ဂရက်လွှတ်တော်ကိုအကြောင်းကြားခဲ့ပါတယ်။အမေရိကန်အစိုးရရဲ့နိုင်ငံတကာဘာသာရေးလွတ်လပ်မှုကော်မရှင် USCIRF ကမြန်မာနိုင်ငံမှာလူနည်းစုဘာသာဝင်တွေရဲ့လွတ်လပ်စွာကိုးကွယ်ယုံကြည်ခွင့်ချိုးဖောက်ခံနေရတာတွေပပြအောင်လို့အယက်သားအစိုးရတက်ကလှုပ်ဆောင်ဖို့လိုကြောင်းတိုက်တွန်းခဲ့ပါတယ်။
ကမ္ဘာတဝန်းမှာတန်390လောက်ရှိတဲ့တိုင်းရင်းသားလူမျိုးစုတွေရဲ့နေစဉ်ကြုံတွေ့နေရတဲ့ပညာရေးလက်လက်မမီမှုတွေကိုတိုးတက်ပြီးခွင့်လန်းတွေတိုးတက်လာအောင်ကုလသမဂ္ဂကဝိုင်းဝန်းဆောင်ရွက်ကြဖို့နိုင်ငံတကာကိုအကူအညီတောင်းခံလိုက်ပါတယ်။အောက်ကလ9ရက်နေ့ကကြာရောက်တဲ့ပြည်ပဆိုင်ရာတိုင်းရင်းသားနေအထိမ်းမှတ်နဲ့ကုလသမဂ္ဂကတွေ့ရင်မှုချုပ်ဘန်ကီမွန်းကတိုင်းရင်းသားလူမျိုးစုတွေနဲ့တိုင်းရင်းသားမဟုတ်သူတွေကြားမှာရနိုင်မှုကွာခြားချက်တွေနှဲပါအောင်ပညာရေးလက်လက်မှုခွင့်လန်းတွေရအောင်ဝိုင်းဝန်းဆောင်ရွက်ကြဖို့ကြေညာချက်တွေမှာထည့်ပြောထားပါတယ်။ကုလသမဂ္ဂရဲ့ပြောကြားချက်အရတိုင်းရင်းသားလူမျိုးစုတွေကယဉ်ကျေးမှုအရကဘာသာစကားပါအခက်အခဲတွေရင်ဆိုင်နေရတယ်လို့သိရပါတယ
်။ VOA ဗီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဗုဒ္ဓဟူးနေ့မနေ့ဖက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးပါမယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်ဟာရှေ့သတင်းပတ်ထဲမှာတရုတ်နိုင်ငံကိုတွားရောက်မှာဖြစ်ပါတယ်။ဩဂတ်စ်လ18ရက်နေ့ကနေ20ရက်နေ့အထိတရုတ်နိုင်ငံကိုသွားမဲ့ခီးစဉ်အတွင်းမှာတရုတ်နဲ့မြန်မာကြားဓာတ်ရိုက်ပတ်သက်နေတဲ့မြစ်ဆုံရေကာတာကိစ္စတရုတ်နိုင်ငံနဲ့ဆက်မြန်မာနိုင်ငံမြောက်ပိုင်းငင်းချမ်းရေးကိစ္စတွေကိုဆွေးနွေးကြလိမ့်မယ်လို့မျှော်လင့်ရပါတယ်။သမ္မတဦးသိန်းစိန်လက်ထက်တုန်းကရပ်ဆိုင်းထားခဲ့တဲ့မြစ်ဆုံရေကာတာပြန်လည်စတင်တည်ဆောက်နိုင်ရေးကိုတရုတ်နိုင်ငံဘက်ကအင်မတန်ကိုလိုလားနေတာကြောင့်ဒီကိစ္စကိုအသေးစိတ်ဆွေးနွေးနိုင်တယ်လို့နိုင်ငံရေးအကဲခတ်တွေကတုံ့သက်ကြပါတယ်။ဩဂတ်စ်လ31ရက်နေ့မှာကျင်းပမဲ့21ရာစုပင်လုံညီလာခံမတိုင်ခင်မှာတရုတ်နိုင်ငံကိုဒေါအောင်ဆန်းစုကြည်တွားရောက်တဲ့အတွက်မြန်မာနိုင်ငံငြိမ်းချမ်းရေးကိစ္စကိုလည်းအဓိကထားဆွေးနွေးမယ်လို့ခန့်မှန်းရပါတယ်။ဇူလိုင်လကုန်ပိုင်းတုန်းကမိုင်းချန်ရံမြို့မှာကျင်းပခဲ့တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့များညီလာခံတုန်းကတရုတ်နိုင်ငံအာရှရေးရာအထူးကိုယ်စားလှယ်စံကောင်ရှင်းကလေးလာသူအဖြစ်နဲ့တက်ရောက်ခဲ့ပြီးတော့ပြည်တွင်းငြိမ်းချမ်းရေးရရှိဖို့အတွက်လှုပ်ဆောင်နေတဲ့သူအလုံးကိုတရုတ်နိုင်ငံကထောက်ခံအားပေးသွားဖို့အတွက်ပြည့်ပြည့်စုံစုံသဘောထားရှိတယ်လို့ပြောကြားခဲ့ပါတယ်။ပြီးခဲ့တဲ့လကပဲဒီလာအိုနိုင်ငံဗီယန်ချမ်းမြို့တော်မှာကျင်းပခဲ့တဲ့အာဆီယံနိုင်ငံသားရေးဝင်ကြီးများဆွေးနွေးပွဲတွေတုန်းကမြန်မာနိုင်ငံသားရေးဝင်ကြီးဒေါအောင်ဆန်းစုကြည်နဲ့တရုတ်နိုင်ငံသားရေးဝင်ကြီးဝန်ယီတို့တီးခြားတွေ့ဆုံဆွေးနွေးခဲ့ကြခြင်းမှာဒေါအောင်ဆန်းစုကြည်ကိုတရုတ်နိုင်ငံကိုဖိတ်ခေါ်ခဲ့တာပါ။မြန်မာနိုင်ငံအတွက်ယုံကြည်အားကိုးရတဲ့မိဖက်နိုင်ငံဖြစ်လို့တယ်လို့တရုတ်နိုင်ငံသားရေးဝင်ကြီးကအဲ့ဒီတွေ့ဆုံမှုအတွင်ပြောကြားခဲ့ပြီးတော့မြန်မာနိုင်ငံရဲ့အစ်စ်မြင့်ဆက်ဆံရေးတွေကိုတိုးမြှင့်လို့တယ်လို့ပြောခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ဘက်ကလည်းဒီမြန်မာနိုင်ငံစီးပွားရေးတိုးတက်ရေးနဲ့အမျိုးသားပြန်လည်တည်မြဲရေးလုပ်ငန်းစဉ်တွေမှာတရုတ်ဘက်ကကူညီပံ့ပိုးနေတဲ့အပေါ်မှာကျေးဇူးတင်တဲ့အကြောင်းပြောကြားပါတယ်။ဒေါအောင်ဆန်းစုကြည်ဟာ2015ခုနှစ်တုန်းကမြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌအနေနဲ့တရုတ်နိုင်ငံကိုပထမဆုံးတွားရောက်ခဲ့ပူပါတယ်။9ရက်ကြာခီးစဉ်အတွင်းတရုတ်သမ္မတရှီဂျင်ပင်တရုတ်ဝန်ကြီးချုပ်လီကေချောင်းနဲ့တွေ့ဆုံခဲ့ပါတယ်။ကုန်သွယ်ရေးအတွက်တရုတ်နိုင်ငံကခေတ်သစ်ပိုလန်မကြီးကိုရေလန်းကနေရောကုန်းလန်းကနေပါဖောက်လုပ်နေချိန်မှာမြန်မာနိုင်ငံဟာမဟာဗျူဟာကျတဲ့အနေအထားမှာတည်ရှိတဲ့အတွက်မြန်မာနိုင်ငံနဲ့ဆက်ဆံရေးကောင်းဖို့တရုတ်တို့ဘက်ကကြိုးစားနေတာဖြစ်ပါတယ်။
ဩဂုတ်လ10ရက်နေ့ကမြန်မာနိုင်ငံကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံသားရေးဌာနစီးပွားရေးနဲ့စီးပွားရေးလုပ်ငန်းဆိုင်ရာလက်ထောက်နိုင်ငံသားရေးဝန်ကြီး Charles Rifkin ကမြန်မာနိုင်ငံကို GSP လို့ခေါ်တဲ့ကုန်သွယ်မှုဆိုင်ရာအထူးခွင့်ရေးတွေပေးဖို့အပြင်တခြားကုန်သွယ်ရေးဆိုင်ရာကိစ္စတွေကိုအင်္ဂါနေ့ကနေပြည်တော်မှာဆွေးနွေးခဲ့တယ်လို့စီးပွားရေးနဲ့ကုသရေးဝန်ကြီးပြည်ထောင်စုဝန်ကြီးဦးတက်မြင့်က VOA ကိုပြောပြပါဗျာ Republican နဲ့ Democratic နှစ်ရဲ့စလုံးရဲ့ကြေပြန့်တဲ့ထောက်ခံမှုနဲ့ American လွှတ်တော်က1984ခုနှစ်ကစတင်ခဲ့တဲ့ဒီ GSP အစီအစဉ်အရ American စက်မှုလုပ်ငန်းတွေနဲ့စားသုံးသူတွေအတွက်ကြိုးစီစဉ်မဲ့အပြင်ဖွံ့ဖြိုးရေးနိုင်ငံတွေရဲ့စီးပွားရေးအခွင့်အလမ်းတွေဖန်တီးပေးရလဲရောက်ပါတယ်။ GSP ခန်းစားခွင့်ရအစီအစဉ်အရလေယာငါးလုပ်ငန်းနဲ့စက်မှုလုပ်ငန်းထုတ်ကုန်စီအမျိုးအစားပေါင်း 3,400 အပေါ်အကောက်ခွန်ကင်းလွန်ခွင့်ရရှိမှာဖြစ်ပါတယ်။ဝန်ကြီး Rifkin ကနေပြည်တော်မှာအင်္ဂါနေ့ကစီမံကိန်းနဲ့ဗန္ဒယင်းဝန်ကြီးဌာနစက်မှုဝန်ကြီးဌာနတို့ကတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပြီးတော့ဒီကနေ့မှာတော့ရန်ကုန်မှာရှိတဲ့ American ရင်းနှီးမြှုပ်နှံမှုနဲ့ American စီးပွားရေးလုပ်ငန်းအခြေအနေတွေကိုသုံးသပ်လေ့လာမှာဖြစ်ပါတယ်။ဝန်ကြီး Rifkin ကမြန်မာနိုင်ငံအတွက် American ရင်းနှီးမြှုပ်နှံမှုတွေကိုအားပေးမြင့်တင်ဖို့အတွက် American စီးပွားရေးလုပ်ငန်းကြီးတွေကတာဝန်ရှိသူတွေကိုဦးဆောင်ပြီး American Innovation Roadshow to Myanmar American နဲ့စံသက်တီထွင်ဖွံ့ဖြိုးမှုအစီအစဉ်အရသူ့ရဲ့လက်ရှိခီးစဉ်အတွင်း IBM, GE, GM, Coca-Cola, Deloitte တို့လိုစတဲ့ကုမ္ပဏီကြီးတွေကတာဝန်ရှိသူတွေလည်းလိုက်ပါခဲ့ကြတာဖြစ်ပါတယ်
။ Brazil နိုင်ငံ Rio de Janeiro မြို့မှာ၄ရက်မြောက်ပြင်ကျင်းပနေတဲ့အားကစားပြိုင်ပွဲတွေမှာရွှေတံဆိပ်15ခုအတွက်ဒီအားကစားနည်း၉မြို့အတွက်ရင်ပြိုင်နေပါတယ်။လက်ရှိဆုတံဆိပ်ဇယားမှာတော့တရုတ်နိုင်ငံကရွှေတံဆိပ်အများဆုံး9ခုနဲ့ဇယားထိပ်ဆုံးမှရှိနေပါတယ်ရှင်။အခုဆက်လက်ပြီးတော့သတင်းလွှာတွေကိုတင်ဆက်မှာပါရှင်။ဩဂုတ်လ18ရက်နေ့ကနေ20ရက်နေ့အထိ၄ရက်ကြာတွားရောက်မယ့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်အတွင်းမှာတော့နှစ်နိုင်ငံစီးပွားရေးကိစ္စအပါအဝင်မြေဆုံဆဲစီမံကိန်းကိစ္စကိုအဓိကဆွေးနွေးမယ့်အကြောင်းအရာတွေအဖြစ်တရုတ်မြန်မာဆက်ဆံရေးကျွမ်းကျင်သူကတုံ့သက်ထားပါတယ်။ဒါအပြင်21ရာစုပင်လုံညီလာခံမတိုင်ခင်နှစ်ပတ်အလိုမှာသွားမဲ့ဒေါက်ဆန်းစုကြည်ရဲ့တရုတ်ခီးစဉ်ဟာပြည်ရင်းငြိမ်းချမ်းရေးကိစ္စအတွက်လည်းအရေးပါတယ်လို့ဆိုပါတယ်။အခုလိုတရုတ်အစိုးရရဲ့ဖိတ်ကြားချက်အရသွားမဲ့ဒေါက်ဆန်းစုကြည်ရဲ့တရုတ်နိုင်ငံချစ်ကြည်ခီးစဉ်ဟာဒုတိယအကြိမ်ဖြစ်ပြီးတော့2015ရွေးကောက်ပွဲမတိုင်ခင် NLD ဥက္ကဋ္ဌအနေနဲ့ပြီးခဲ့တဲ့နှစ်ဇွန်လကပထမဆုံးအကြိမ်တွားရောက်ခဲ့ပါတယ်။အစိုးရထိပ်ပိုင်းခေါင်းဆောင်တအူးအနေနဲ့သွားမဲ့ဒီဒေါက်ဆန်းစုကြည်ရဲ့တရုတ်ခီးစဉ်အတွင်းအဓိကဆွေးနွေးနိုင်တဲ့အကြောင်းအရာတွေနဲ့ပတ်သက်လို့ American အခြေစိုက် Stimson သူရေတနာဌာနတရုတ်မူဝါဒရေးရာကျွမ်းကျင်သူယွန်းဆန်က VOE ကိုအခုလိုတုံ့သက်ပြောဆိုပါတယ်။
I think for the bilateral relations, there are two issues that have to be discussed. The first one is economic development.
တရုတ်နဲ့မြန်မာနှစ်နိုင်ငံဆက်ဆံရေးမှာမဖြစ်မနေဆွေးနွေးရမယ့်ကိစ္စနှစ်ခုရှိနေပါတယ်။ပထမတစ်ခုကစီးပွားရေးတိုးတက်ဖို့တရုတ်နဲ့မြန်မာနှစ်နိုင်ငံစီးပွားရေးပူးပေါင်းဆောင်ရွက်မှုကိစ္စဖြစ်ပါတယ်။မြန်မာနိုင်ငံမှာစီးပွားရေးတိုးတက်ဖို့လိုအပ်နေပြီးအဲ့ဒီအတွက်တရုတ်ရဲ့ပံ့ပိုးကူညီမှုအခန့်ကဏ္ဍကိုနှစ်ဖက်စလုံးကနားလည်ပါတယ်။ဒါကြောင့်ဩဂတ်လလယ်မှာသွားမဲ့ဒေါအောင်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်တွင်ဦးစားပေးဆွေးနွေးမဲ့အကြောင်းအရာတွေထဲမှာဒီကိစ္စထိတ်ဆုံးရရှိနေပါတယ် ။ဒုတိယဦးစားပေးဆွေးနွေးမဲ့ကိစ္စဟာတိုင်းရင်းသားတွေနဲ့ငြိမ်းချမ်းရေးတည်ဆောက်နေတဲ့အပိုင်းဖြစ်လိမ့်မယ်လို့ယွန်းဆန်ကဆိုပါတယ်။ဩဂုတ်လ31ရက်နေ့မှာကျင်းပမဲ့21ရာစုပင်လုံညီလာခံမတိုင်ခင်နှစ်ပတ်အလိုမှာဒေါအောင်ဆန်းစုကြည်အနေနဲ့တရုတ်နိုင်ငံကိုသွားတာဟာအတော်လေးအရေးပါတဲ့အကြောင်းသူကအခုလိုဆက်ပြောပါတယ်။
China denies that it has interfered in Myanmar's internal affairs, meaning the ethnic reconciliation process. But China would emphasize that it has already played a role.
မြန်မာနိုင်ငံရဲ့ပြည်တွင်းရေးမှာဝင်ရောက်မဆွတ်ဖက်ပါဘူးလို့တရုတ်ဆိုရကညှင်းဆူထားတာပါ။ဆိုလိုတာကတိုင်းရင်းသားတွေနဲ့အမျိုးသားပြန်လည်တည်မြဲရေးကိစ္စဟုတ်ပါ။ဒါပေမဲ့တွဲဆောင်ဆွေးနွေးရေးနဲ့ငြိမ်းချမ်းရေးဖြစ်စဉ်ကိုမြင့်တင်တဲ့အနေနဲ့ကူညီပံ့ပိုးမှာဖြစ်တယ်လို့တရုတ်နိုင်ငံကပြောဆိုထားပါတယ်။ဒါ့အပြင်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအတွက်တရုတ်ကနေအမေရိကန်ဒေါ်လာ3သန်းကူညီထောက်ပံ့မှာဖြစ်တယ်လို့တရုတ်အာရှရေးရာအထူးသံတမန်ကဇူလိုင်လအကုန်ပိုင်းမှာကြေညာခဲ့တာပါ။ဒါရီကိုပြပြီးတော့တရုတ်နိုင်ငံအနေနဲ့ပင်လုံညီလာခံကိုထောက်ခံပြီးအပြုသဘောဆောင်ပူးပေါင်းဆောင်ရွက်နေပါတယ်လို့တရုတ်ဆိုရကဒေါအောင်ဆန်းစုကြည်ကိုပြောမှာဖြစ်ပါတယ်။ နောက်ပြီးဒီခီးစဉ်မှာတရုတ်အစိုးရဘက်ကနေမြစ်ဆုံဆဲကိစ္စကိုဒေါအောင်ဆန်းစုကြည်ကိုမေးလိုက်မယ်လို့ယူဆမိကြောင်းယွန်းဆန်ကဆိုပါတယ်။ဒါပေမဲ့ဒီတစ်ချိန်မှာတော့မျက်မျက်တတနဲ့ကောင်းမွန်တဲ့အဖြေပေးနိုင်ဖို့ဒေါအောင်ဆန်းစုကြည်ဘက်ကလည်းအသေးအချာပြင်ဆင်ထားလိုက်မယ်လို့သူ့အနေနဲ့မြင်ကြောင်းယွန်းဆန်ကပြောပါတယ
်။ Well, we know that the resumption is not going to happen and the cancellation looks increasingly likely.
မြေဆုံစီမံကိန်းပြန်စဖို့ဆိုတာမဖြစ်နိုင်တော့ဘူးဆိုတော့ကျွန်မကတော့သိပါတယ်။ဒီစီမံကိန်းကိုဖျက်သိမ်းဖို့ဖြစ်နိုင်ခြေရှိနေပါတယ်။တရုတ်ဆိုရဘက်ကလည်းဒီလိုဖျက်သိမ်းမဲ့ကိစ္စကိုကောင်းတဲ့ထွက်ပေါက်အဖြစ်သဘောတူလိမ့်မယ်လို့ကျွန်မမြင်ပါတယ်။ဒါပေမဲ့အရေးကြီးဆုံးမေးခွန်းကတော့စီမံကိန်းဖျက်သိမ်းမဲ့အတွက်ရင်းနှီးမြှုပ်နှံထားတဲ့ငွေကြေးကိစ္စပါပဲ။ဒီကိစ္စက NLD အစိုးရအတွက်ဖြည့်ရှင်းဖို့အခက်အခဲတွေရှိနေပါတယ်။
ဒါပြင်မြန်မာအစိုးရမှမြစ်ဆုံဆဲစီမံကိန်းကိုအပြေးပိုင်ဖျက်သိမ်းဖို့တရားဝင်လုပ်ပိုင်ခွင့်ရှိနေကြောင်းဒါပေမဲ့ NLD အစိုးရအနေနဲ့တရုတ်ဘက်ကကျေနပ်လောက်တဲ့ငွေကြေးအရာပြန်ပြီးရော်ရမယ်ပမာဏကိုလည်းထည့်သွင်းစဉ်းစားဖို့လိုကြောင်းရွန်းစံကပြောသွားပါတယ်ရှင့်ပုတ္တပုနေနေနဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကိုနားဆင်နေကြတာပါ21ရာစုပင်လုံညီလာခံကိုတက်ဖို့အတွက်အစိုးရကဖိတ်မယ်ဆိုရင် TNLA တအောင်းပလောင်အဖွဲ့အနေနဲ့ညီလာခံကိုတက်မယ်လို့အဖွဲ့ရဲ့သတင်းပြန်ကြားရေးတာဝန်ခံမိုင်အိုက်ကျော်ကပြောပါရယ် NCA အပြစ်ခတ်ရစဲရေးသဘောတူညီချက်မှာလက်မှတ်မထိုးရသေးတဲ့ TNLA AA ရခိုင်တက်မတော်နဲ့ MNDA ကိုကန့်အဖွဲ့တို့21ရာစုပင်လုံညီလာခံတက်ရေးမတက်ရေးကိစ္စဆွေးနွေးဖို့အတွက်အစိုးရငြိမ်းချမ်းရေးကော်မရှင်ဦးသိန်းစောဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့နဲ့မိုင်းလာမှာမနေ့ဩဂုတ်လ9ရက်နေ့ကတွေ့ဆုံဖို့စီစဉ်ထားပေမဲ့မတွေ့ဖြစ်ခဲ့ဘူးလို့လည်းသူကပြောပါတယ်။အပြည့်အစုံကိုတော့ကိုစော်ဝင်းလိုင်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ညဉ့်ညဉ့်ရေးကောင်စီကကိုယ်စားလှယ်ရောက်လာပြီးဆွေးနွေးတဲ့ကိစ္စလေးကိုမေးကျင်လို့ပါ။အဲ
့မှာဟိုရောက်လာတာကျွန်တော်လက်ပါမရသေးဘူးနော်။အဖြေပဲပါမယ်လို့ကျွန်တော်ဒူးနေတယ်
အဆက်တွဲလာပြရည်ဟုတ်ကဲ့ဆွေးတော့ဆွေးနေဖြစ်တယ်ဆိုတာဟုတ်ပါလားခင်မနေ့ကကျွန်တော်တို့ကြားလိုက်တာဆွေးနေဖြစ်တယ်ဆိုတဲ့ပုံစံမျိုးလားလို့ပါအ
ဲဆွေးနေဖြစ်တယ်ဆိုတော့ကျွန်တော်ဆရာဘတ်နဲ့ဒီပြီးခဲ့တဲ့ဟိုရှင်းနေတော့တစ်ချက်ကျွန်တော်ဆက်တွဲရတယ်ဖွဲ့တော့အလုံးအမှရောက်လို့ဝင်လာဒီကုရနေ့မှာဆွေးနေမယ်လို့တော့ပြောထားတယ်ဒီကုရနေ့မှာတော့ကျွန်တော်တစ်ချက်မှဆက်တွဲမရဘူးအဲ့လိုပြောဖြစ်တယ်ဘာလဲ
အော်ဆွေးနွေးဖို့ရောက်နေပြီမဲ့ဆွေးနွေးဖြစ်သေးဘူးပေါ့သူတို့နဲ့အဆက်အသွယ်မရသေးဘူ
းဟုတ်ကဲ့ဒီမနေ့ကတင်တင်ကတော့တက်ဆက်တရမရသေးဘူ
းဟုတ်ကဲ့အဲ့ဒါဘယ်မျိုးမှဆွေးနွေးဖို့မူလအစီအစဉ်ထားရလဲခင်ဗျအ
ာမိုင်းလာပါခင်ဗ
ျဟုတ်ကဲ့သုံးဘွဲကတော့ဆရာတို့ TNLA ရဲ့ AA ရဲ့ MNDAA ရဲ့ပေါ့နော်ဒီဟိုပေါ့ NC လက်မှတ်မထိုးထားတဲ့အဖွဲ့တွေပေါ့နော
်ဟုတ်ကဲ
့ဟုတ်ကဲ့ဆရာနောက်တစ်ခုအဲ့တော့ဆွေးနွေးကြမယ်တော့ဆရာတို့ဘက်ကလည်းကြိုတင်ပြင်ထားတာရှိမှာပဲလေဒီအဲ့တော့ဆရာတို့ဘက်ကဘယ်လိုပုံစံမျိုးဆွေးနွေးကြနေလဲခင်ဗျာအဓိကကျွန်တော်တို့သိချင်တာကဒီ20ရာစုပင်လုံညီလာခံကကျင်းပဖို့ကအခုဆိုလို့ရှိရင်ရက်20လောက်ပဲလိုတော့တယ်ပေါ့နော်ဩဂုတ်လ31ရက်နေ့မှာကျင်းပမယ်ပြောတယ်ဆိုတော့ဆရာတို့အနေနဲ့တက်ဖို့အစီအစဉ်ရှိသလားဆရာတို့အချင်းချင်းဘယ်လိုဆွေးနွေးထားပါလဲအဲ
ကျွန်တော်ပြောတော့ဒီအန်ဘူရာတော့ကျွန်တော်ဒီ20ရာစုပင်လုံညီလာခံကတော့ဒီတမ်တော်ဘက်ကဟိုဆွေးရဘက်ကဖိတ်ကြလို့ရှိရင်ကျွန်တော်တက်ဖို့စံတာရှိတယ်တော့ကျွန်တော်ဘူလာကကျွန်တော်တော်တော်တမောဒူထားပါမယ်ကျွန်တော်တမဲဘယ်မတဲ့ဘူးဟိုဆိုဗီရတီကကိစ္စဒီသူ့ရဲ့ဟိုအဖြေကတော့ကျွန်တော်တင်တာတော့ဒီနောက်ဆုံးကတော့ဒီအခုပြေဆုံးပွဲပေါ့နော်အဲ့ဘောတော့အများကြီးမူကြည့်လိုက်မယ်အတင်းလို့တက်ခွေရပါမလားပြီးဘယ်သူရဘက်ကဖိတ်ကောင်းဖိတ်မလားတော့ဒီဒီတိဆုံဘွေပြီးပြီးမှကျွန်တော်တက်ရနနာပြီးလက်ချင်ရရှိ
နောက်တစ်ခုကဟုတ်ပါပြီဟိုဆရာစောစောပြောသလိုဒီ21ရာစုပင်လုံညီလာခံဖြစ်မြောက်ရေးကော်မတီဘက်ကအစိုးရဘက်ကနေပြီးတော့ဆရာတို့ကိုညီလာခံတက်ဖို့အတွက်ဖိတ်တယ်ဆိုရင်ဆရာတို့ကတက်မယ်ဆိုရင်ဆရာတို့ဘက်ကရောprecondition တွေဘာတွေရှိပါလဲကြိုတင်ကန့်တတာဆရာတို့ကဒီအချက်ဟိုခင်ဗျားတို့တက်တော့တက်ပါဒါပေမဲ့ဒီအချက်တွေဒီအချက်တွေတော့ခင်ဗျားတို့မဆွေးနွေးပါနဲ့ဥပမာဆိုကြပါစို့ဆရာတို့ဒီကိုပိုင်ပြတ်ထားခွင့်ရှိတဲ့ဒီတအံပြင်းနယ်ရရှိရေးတို့ဘာတို့ဒီပြောဆိုပြောဆိုကြတာတွေရှိတော့အဲ့ဒီအချက်တွေနဲ့တဘောကဆရာတို့ဘက်ကဘလို့အချက်တွေပါရင်တော့ကျွန်တော်တို့ကဆွေးဟိုကညီလာခံကိုတက်မှာပါဆိုတဲ့ပုံစံမျိုးရှိပါသလားခင်ဗျဆရာတို့ဘက်ကလိုချင်တဲ့အချက်တွေ
ဟုတ်ကဲ့ဒါဒီကကတော့ငူကလေးကျွန်တော်ဟောခေါ်ရဖို့ဒီအစူရတက်ကလေးကကျွန်တော်ဒီအင်းချင်းကြီးဦးဘောဆောင်ရဖို့ဒီငချင်းကြီးနဲ့လောကဆင်းကိုကျွန်တော်ဘောဆောင်ဆောင်ရတော့ဖို့လက်တော့ဆောင်ရတော့ဖို့ဆန္ဒရှိတယ်အဲဒီသူရတဲ့ဘောဆောင်ရဲ့ဒီနဆရဆရာဆူညီပြလို့ညီလာခါကုန်းနော် အဲအားလည်းကျွန်တော်လူလာတယ်ပြီးကျွန်တော်ကိုယ်တိုင်လည်းဟိုလိုက်ပါချင်တယ်တက်ချင်တယ်ဆိုတော့ဒီလိုတဘောထားရမှာကျွန်တော်တို့ဖို့ဖြစ်ကြရရှိတယ်အဲဒီတော့တက်နိုင်မမတက်နိုင်ဘူးကတော့အခုချိန်ကတော့ကျွန်တော်ပြောရတော့ဂျတိပြကမရှိသေးဘူးဟိုကတရားဝင်ဖိကြခံရတာလည်းမရှိသေးဘူးနော်အာကာနာချေရှိမရှိစမ်းတယ်ကျွန်တော်လည်းအခုဒီဘာမှအဖြစ်မသိသေးဘူးခင်ဗျ။အ
ော်ဆိုတော့ဟိုအစိုးရဘက်ကကိုယ်စားလှယ်တွေတောင်မှမိုင်းလာကိုရောက်နေပြီဆိုတော့တီအန်ဒီ AA တို့ MNDA တို့ကကိုယ်စားလှယ်တွေကလည်းမိုင်းလာမှာရှိနေမှာပဲမဟုတ်လားဆရာ။အဲ့တော့ဆရာတို့အချင်းချင်းကဆွေးနွေးပြကြသလားဒီဟောပေါ့အစိုးရဘက်ကကိုယ်စားလှယ်လာရင်ဘယ်လိုဆွေးနွေးကြမလဲ။ဟောဆိုတော့အခုကဆရာတို့သုံးဘွဲ့ကတဟိုဟာတစုတစ်ဖွဲ့လို့အများစုကမြင်နေကြတာကိုဆရာတို့ဟုတ်ကဲ့ဟိုပေါ့ကြံနေလောလောဆယ်မှာကြံနေတဲ့ပဲ့ကြံနေတဲ့ပုံစံမျိုးပေါက်နေတော့ဆရာတို့အချင်းချင်းတိုင်ပင်ကြတာတွေရောရှိလားဆရာတို့တိုင်ပင်တော့တိုင်ပင်ပြကြမှာပဲဘာတွေများဆွေးနွေးပြကြလဲဆရာတို့
ဟိုအဲ့ဒါလည်းကျွန်တော်မတူကြီးကျွန်တော်လည်းမမွေးဝဲဆက်တော်ရများတယ်ကြာဘူးနော်တို့ဘာဒီတစ်ခေါက်ဒီတစ်ခေါက်လည်းတို့တွေ့ဆုံဆွေးနွေးမှုတော့ပြန်လုပ်ကြအောင်နော်ဒီလိုတိုင်းကဒီကိစ္စလည်းကျွန်တော်အတိအသေးတော့မသိရသေးဘူး
ဒါကတော့ TNLA ပြောခွင့်ရမိုင်အိုက်ကျော်ကိုကိုစော်ဝင်းလိုင်ကဆက်သွယ်မေးမြန်းခဲ့တာပါရှင်။ရပါလို့ခေါ်တဲ့ Methamphetamine စိတ်ကြွမှုရဆေးပြားထုတ်လုပ်ဖို့လိုအပ်တဲ့ဆေးတစ်မျိုးဟာအိန္ဒိယနိုင်ငံဘက်ကနေမြန်မာနိုင်ငံထဲကိုတရားမဝင်အမြောက်အများဝင်ရောက်နေပါတယ်။ဒီလိုတရားမဝင်ဆေးဝါးရောင်းဝယ်မှုတွေကိုတားဆီးဖို့နိုင်ငံတွေအကြားပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့လည်းကုလသမဂ္ဂမှုရေးစည်းဝါနဲ့ရာဇဝတ်မှုတိုက်ဖြတ်ရေးယုံ UNODC ကပြောပါတယ်။ Writer သတင်းကိုအခြေခံပြီးတော့ကိုငိမ့်ချန်းကအကြောင်းစုံကိုပြောပြမှာပါရှင်
။တောင်တန်းတွေကြားသွာလာရခက်ခဲပြီးလူမျိုးပေါင်းစုံနေထိုင်တဲ့အိန္ဒိယမြန်မာနယ်စပ်မှာတော့ကုန်သွယ်တဲ့ကားတွေတောက်လျှောက်သွာလာနေပါတယ်။ဒီကုန်သွယ်ရေးထဲမှာ Methamphetamine ဆေးပြားထုတ်လုပ်ရမှာအသုံးပြုတဲ့ Pseudoephedrine လို့ခေါ်တဲ့နှာခေါင်းပိတ်နဲ့ထိတ်ကန်တာပျောက်တဲ့ဆေးရောင်းဝယ်မှုဟာလည်းများသထက်များလာနေပါဗျ။ပြီးခဲ့တဲ့9နှစ်အတွင်းအိန္ဒိယကနေမြန်မာနိုင်ငံနဲ့ဒီဆေးတရားမဝင်ခိုးသွင်းမှုဟာများလာနေတယ်လို့နိုင်ငံတွေအကြားပူးပေါင်းဆောင်ရွက်မှုမရှိတဲ့အတွက်အာရှဒေသရဲ့နံပါတ်1ချိန်းချောက်မှုကြီးဖြစ်လာနေတယ်လို့ကုလသမဂ္ဂမှုရေးဆေးဝါးနဲ့ရာဇဝတ်မှုတိုက်ဖြတ်ရေးယုံ UNODC ကပြောပါဗျ။အိန္ဒိယမြန်မာချစ်ကြည်ရေးလမ်းကဆေးဆေးရေးဂိတ်တစ်ခုမှာတော့အိန္ဒိယထုတ်ထိတ်ကန်တာပျောက်တဲ့ဆေးတွေကိုစမ်းအိတ်တွေကြားနဲ့ကားကိုယ်တွေကြားဖွဲ့ပြီးတည်ဆောင်လာတာမျိုးတွေမိတက်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ် UNODC ရဲ့အာရှပစိဖိတ်ဒေသအကြီးအကဲ Jeremy Douglas ကအခုလိုပြောပါတယ
် So there's a lot of activity here indicating many types of smuggling are taking place many types of trafficking
ဒီဒေသမှာပုံစံမျိုးမျိုးနဲ့ခိုးတယ်ရောင်းဝယ်နေကြတာကိုတွေ့နိုင်ပါတယ်ခုလိုနိုင်ငံဖြတ်ကျော်အုပ်စုဖွဲ့ကျူးလွန်တဲ့ရာဇဝတ်မှုတွေကိုနှိမ်နှင်းဖို့ပူးပေါင်းဆောင်ရွက်မှုလုပ်ရမယ်နေဆက်တစ်ခုပါအ
ိန္ဒိယထုတ်ထိတ်ကန်တာပျောက်တဲ့ဆေးဟာရာဘတပြားထုတ်လုပ်နိုင်ပြီးတော့ကုန်ကျစရိတ်ကလည်းအနည်းငယ်ပဲရှိပါတယ်နေဆက်ကိုဖြတ်ကျော်ပြီးမန္တလေးကိုရောက်တာနဲ့ဒီထိတ်ကန်တာပျောက်ဆေးရဲ့တန်ဖိုးဟာ10ဆလောက်တက်သွားပါတယ်။မွေးရမှောင်ခိုသမားတွေကလည်းပြစ်ဒဏ်နည်းတဲ့အတွက်အခုလိုထုတ်လို့ရမှာသုံးတဲ့ဆေးကိုပဲရောင်းဝယ်လိုကြတယ်လို့ကျွမ်းကျင်သူတွေကယူဆနေပါတယ်။အိန္ဒိယမှာတော့ Pseudoephedrine ဟာထိမ့်ချုပ်ထားတဲ့ဆေးဝါးဖြစ်ပြီးတော့ရောင်းဝယ်သူတွေအားလုံးမှတ်ပုံတင်ရတာဖြစ်ပေမဲ့ကုန်သွယ်ရေးကိုတော့စောင့်ကြည့်မှုအားနည်းပါတယ်။အစိုးရဌာနအချင်းချင်းသတင်းဖယ်လှယ်ရေးအားနည်းသလိုကျူးလွန်တဲ့သူတွေကိုအရေးယူတာမျိုးရှားတဲ့အတွက်အိန္ဒိယအရာရှိတွေကဝေဖန်ကြသလိုမြန်မာဘက်ကလည်းအိန္ဒိယအနေနဲ့ဒီပြဿနာကိုသိပြီးတော့ဖြေရှင်းဖို့တေချာမလုပ်ဘူးလို့ပြောပါတယ်အခုလိုဆွဆွဲချက်ကိုအိန္ဒိယဘက်ကညှင်းဆိုပြီးစည်းကမ်းတွေထုတ်ပြန်လိုက်တဲ့2013ခုနှစ်လောက်ခရဲကမြန်မာဘက်ကိုမှောင်ခိုရောင်းဝယ်တဲ့ထိတ်ကန်တာပျောက်ဆေးအရောင်းဝယ်ကျဆင်းသွားတယ်လို့အိန္ဒိယမှုရထိန်းချုပ်ရေးဘူရိုကပြောပါတယ်နိုင်ငံအချင်းချင်းပူးပေါင်းဆောင်ရွက်မှုနဲ့ပတ်သက်ပြီးUNODC ရဲ့အာရှပစိဖိတ်ဒေသအကြီးအကဲ Jeremy Douglas ကအခုလိုပြောပါတယ
် At the same time the two states are cooperating
ချိန်ထဲမှာပဲနှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုအတိုင်းအတာတစ်ခုရှိပါတယ်သူတို့အစည်းအဝေးတွေခဏခဏလုပ်နေတာကျွန်တော်တို့သိပါတယ်ဒါပေမဲ့နှစ်နိုင်ငံပူးပေါင်းစစ်ဆင်ရေးမျိုးတည်င်းချက်လက်ဖလှယ်တာမျိုးလုပ်တာတော့ကျွန်တော်တို့သိသလောက်မရှိပါဘူ
းအိန္ဒိယနဲ့မြန်မာထိစပ်နေတဲ့နယ်စပ်ကမိုင်80ကျော်ရှည်လျားပြီးတော့တရားမဝင်နယ်စပ်ဖြတ်ကျော်နိုင်တဲ့နေရာတွေအများကြီးရှိတဲ့အတွက်အများရန်စောင့်ကြည့်ဖို့မဖြစ်နိုင်ဘူးလို့ရဲတွေကပြောပါတယ်။အထက်မြန်မာနိုင်ငံမန္တလေးမှာတော့အိန္ဒိယထုတ်ဆေးတွေဖမ်းမိနေသေးတာကြောင့်နယ်စပ်ကိုဒီဆေးတွေအလွယ်တကူဖြတ်ကျော်နိုင်တယ်လို့ အခုနောက်ပိုင်းဖမ်းဆီးရမိတာနည်းလာတဲ့အတွက်မူရီမှောင်ခိုသမားတွေဟာနီလန်းသစ်တွေတုံးလာနေတယ်လို့ရဲတွေနဲ့မူရီကျွမ်းကျင်သူတွေကယူဆနေပါတယ်။အာဖဂန်နစ္စတန်ပြီးရင်ကမ္ဘာမှာဗိမ်းထုတ်လုပ်မှုဒုတိယအများဆုံးဖြစ်နေတဲ့မြန်မာနိုင်ငံမှာမက်သဖက်တမင်းဆေးပြားဖမ်းဆီးမှုကလည်းစံချိန်တင်ဖြစ်လာနေပါတယ်။အခုလိုမူရီမှောင်ခိုရောင်းဝယ်မှုစီကားနေတာတွေဟာနိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါ်ဆန်းစုကြည်အစိုးရတဲ့အတွက်စိန်ခေါ်မှုတွေဖြစ်စေပါတယ်။
ကိုငင်းချမ်းပြပြသွားရပါရှင့်အခုဆက်လက်ပြီးတော့ Rio Olympic အားကစားပွဲမှာပါဝင်ရှင်ပြိုင်နေတဲ့မြန်မာအားကစားအဖွဲ့ရဲ့ပြိုင်ပွဲဝင်နောက်ဆုံးအခြေအနေနဲ့ပတ်သက်လို့မြန်မာအားကစားအဖွဲ့ခေါင်းဆောင်ဦးသက်လွင်ကိုကိုအောင်ကဆက်သွယ်မေးမြန်းထားတာကိုနားဆင်ပါရှင့
်ကျွန်တော်တို့ကတော့ဟိုဒီအခုလာပြိုင်နေတဲ့ဥစ္စာအားကစားနည်း၅မျိုးပေါ့နော်အခုကတော့တနက်ပစ်က10မီတာ air pistol ပြန်ပြီးပြီပြန်ပြီးတော့ကျွန်တော်တို့တနက်ပြစ်သမားကတော့သူကလူ60ပြန်မဝင်တဲ့အချိန်မှာသူကအဆင့်33ရတယ်ပေါ့စုစုပေါင်းက980နဲ့နံပါတ်ရတယ်အဲ့တော့ qualifying on နဲ့ရှစ်ကတော့သူက980ကျွန်တော်တို့က9 concept နဲ့10မှတ်နဲ့ကျွန်တော်တို့ဟို qualifying မအောင်ပေါ့အဲ့နဲ့အဆင့်33ရတယ်သူရဲ့ average mark ကတော့ 9.5 ပြနေတဲ့အတွက်ဒါကျွန်တော်တို့သူရဲ့အကောင်းဆုံးရက်မှတ်ကိုသူရအောင်ပြင်ပြနိုင်လဲဆိုတဲ့အခြေအနေဖြစ်ပါတယ်
။မနေ့ကလည်းပဲအများပြည့်ပြိုင်ပွဲမှာမတ်ဆန်းယူထွေးကဒီပွဲငယ်တွေမှာရှင်ပြိုင်တာမှသူအနိုင်ရခဲ့တယ်နော
်။အများပြည့်ပြိုင်ပွဲကတော့ကျွန်တော်တို့ပထမနေ့ ranking round ပြတဲ့အခါကကျွန်တော်တို့အားသာသမားတော့64ယောက်မှအဆင့်51ရတဲ့အတွက်သူကအဆင့်74ရှိတဲ့ပုံနဲ့ပထမဆင့်ရှုံးခဲ့ပြန်ရတော့အဲဒီမှာသူက9မှတ်3မှတ်နဲ့သူကနိုင်တဲ့အတွက်32ယောက်အဆင့်ကိုသူကတက်သွားတော့32ယောက်အဆင့်ကိုတက်သွားပြီးတော့အဲ့မှာ USA နဲ့ကျွန်တော်တို့ပြန်ရတော့ပြန်တဲ့အခါမှာလည်းသူက9မှတ်3မှတ်နဲ့ပဲဒီနိုင်တဲ့အတွက်အခုကတော့သူက16ယောက်အဆင့်ကိုသူတက်သွားပြီးတော့အဲ့ဒါတော့ကျွန်တော်တို့17ရက်နေ့မှသူကပြန်ရမှာပေါ့အဲ့သူနဲ့ဘလူနဲ့ပြန်ရမယ်ဆိုတာတော့ဒီနေ့ဖြစ်တဲ့နိုင်တဲ့လူတွေရှုံးတဲ့လူတွေမှာမူပြီးပြီးတော့မှကျွန်တော်တို့ဘလူနဲ့ပြည့်ရမယ်ဆိုတာသိရအောင်အခုတော့မသိရသေးဘူး
โอเคပါဟိုနောက်ထပ်ဟိုဘဲအားကစားနည်းတွေမှာပါဝင်ရှင်ပြိုင်ဖို့ကြံပါသေးလေခင်ဗ
ျမနေ့ပြန်မှာတော့ကျွန်တော်တို့ကတနက်ပြစ်ကသူက50မီတာပစ္စတိုလ်ဆက်လက်ပြန်ရမယ်တပည့်ခါကြလို့ရှိရင်တော့ကျွန်တော်တို့17ရက်နေ့မှာတော့ဟိုရေကူးရေဂျူဒိုရေအာမြပြည့်17ရက်နေ့ဆက်လက်ပြန်ပါမယ်17ရက်နေ့ရေကူးအမျိုးသမီးအဲ့တော့အဲ့ဒါပြီးရင်တော့ကျွန်တော်တို့ရဲ့ပြီးကုန်ပြည့်နောက်ဆုံးကြံတဲ့အားသာနေပြီတဲ့ဒီကွန်ပြည့်အမျိုးသားမျိုးသမီးဆက်လက်ကြိုင်ပါမယ်။အဲ့ဒါပြီးရင်တော့ကျွန်တော်တို့ကတော့ပြီးပြီပိတ်ပွဲကမ်းနားကိုတက်ရောက်ပြီးဖို့အတွက်ဆက်လက်ပြီးတော့ဒီမှာတော့ပြိုင်ပွဲအပရေးနဲ့ကျွန်တော်ဆက်ဆောင်ရမှာပါဗျ
။လက်ရှိအနေအထားအရပေါ်ဆိုတော့မြန်မာအားကစားသမားတွေရဲ့စိတ်သက်ကြီးရအခြေအနေရောဘယ်လိုရှိပါလဲ။နောက်တစ်ခုကမြန်မာအားကစားအဖွဲ့အနေနဲ့ရောဘယ်လောက်ထိအောင်စုတွေစခုနိုင်မယ်ဆိုပြီးတော့ဟိုမျှော်လင့်ထားပါလဲခင်ဗျ
။ကျွန်တော်တို့အခုအားကစားသမားတွေကတော့အလုံးကျမ်းမာကြခိုင်မှုကောင်းပါတယ်။ကျမကြီးကောင်းပါတယ်အဲ့တော့ဒီမှာလည်းနေရထိုင်ရတာအရှင်းပြပါတယ်ဟောနောက်တစ်ခုကျွန်တော်တို့ဟိုဘလောက်အရှင်းဒီမှန်တာပြီးပါစုကြီးရမလဲဆိုတာကတော့ကျွန်တော်တို့အားသာသမားတွေအရှိတော်အရှာအရှင်းအားသာသမားတွေဖြစ်ပါတယ်ဒီမှာတော့အခုရှင်းပြနေရတော့ကမ္ဘာအရှင်းအားသာသမားတွေဖြစ်ပါတယ်အဲ့တော့ကျွန်တော်ရှုရနိုင်တယ်မင်းရနိုင်တယ်ဆိုတာတဲ့ကျွန်တော်တို့ရဲ့လက်ရှိကျွန်တော်တို့ကစားသမားတွေရဲ့ရှိတဲ့အကောင်းဆုံးသောအခြေအနေကိုဒီမှာအဲ့ဒီအတိုင်းရအောင်အိတ်တဲ့တောင်းအဲ့ဟိုရှင်းပြနိုင်မှုသူတို့အဖြေရရှိဖို့ဒါကိုပဲဥတီကြိုးစားပါတယ်။သူရတာမရတာကတော့ဒါဟိုဒီကောင်ကမူတည်ပြီးတော့ဖြစ်လာတဲ့အခြေအနေတိုင်းပါပဲ
။ဆိုတော့ဟိုမြန်မာအားကစားအဖွဲ့အနေနဲ့ရောဘယ်တော့လောက်ဒီ Rio ကနေပြန်ပါလဲခင်ဗျ
။ကျွန်တော်တို့ဒီကနေဟိုပိတ်ပွဲကမ်းလာပြီးတော့27မှာကျွန်တော်တို့ဒီကပြန်ထွက်ရပါမယ
်။ဒါကတော့ Olympic အားကစားပွဲတော်မှာမြန်မာအသင်းချင်းတဲ့ပတ်သက်လို့အားကစားအဖွဲ့ခေါင်းဆောင်ဦးသက်လွင်ကိုကိုအောင်ကအင်္ဂါနေ့စောစောပိုင်းကဆက်သွယ်မေးမြန်းခဲ့တာပါမေးမြန်းခဲ့တာကိုပြန်လည်ထုတ်လွှင့်ခဲ့တာပါလက်ရှိမြန်မာအားကစားအသစ်မှာလိုက်ပါလာကြတဲ့အားကစားသမားတွေကတော့တနက်ပြစ်မှာရဲထွန်းနိုင်ပြေကုံပြစ်မှာဇက်နိုင်နဲ့ဆွေလဲမြင့်မြင့်မြားပြစ်မှာစမ်းယူထွေးတို့ဖြစ်ပါရဲ့ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 24, 25 နဲ့ 32 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက် 6:00 ခွဲရှိပါပြီ VOE မြန်မာပိုင်းရဲ့ဗုဒ္ဓဘူးနေ့နဲ့ခင်အစီအစဉ်ကိုမြန်မာစံတော်ချိန်မနက် 9:00 တိလိုင်းဒိုမီတာ 24-32 နဲ့ 40 တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါရှင်အခုဒုတိယပိုင်းနိုင်ဝက်မှာတော့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့အတူနားဆင်ရမှာက
ပြန်လဲထူထောင်ရေးမှာတော့အများကြီးလိုရမယ်ဆိုတော့တို့ကတော့ပြန်လဲတိဆောင်ရေးမှာတော့တမ်းမာရေးဆောင်ဆောင်မှုတွေဟဲ့လား
ဒါကတော့အင်္ဂါနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကိုထုတ်လွှင့်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတချို့ကိုမူရင်းအာပေါ်မပြတ်ဥဆက်မိုးဝီနဲ့မနနာချန်တို့ကကောက်နှုတ်တင်ပြမှာပါရှင
်။အရင်ဆုံးတော့မြန်မာနိုင်ငံမှာပြဿနာတွေပေါ်နေတဲ့ကြောက်စင်းလုပ်ငန်းကိုပြုပြင်ပြောင်းလဲမယ်ဆိုတဲ့အစိုးရရဲ့အစီအစဉ်နဲ့ပတ်သက်လို့အောင်ဆန်းစုကြည် Move to Clean Up မြန်မာ Marquee Jade Trade ဆိုတဲ့ခေါင်းစဉ်နဲ့The Guardian online စာမျက်နှာမှာရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။ကြောက်စိမ့်ထုတ်လို့ရေလုပ်ငန်းမှာအပြောင်းလဲတွေလုပ်မယ်လို့အစိုးရကကြေညာလိုက်တာဟာမြန်မာပြည်မှာကာလကြာရှည်အနိုင်ကျင့်မှုတွေခြားစားမှုတွေအခွင့်ဒုက္ခလူဒန်းစားတွေကလေဝကြီးအုပ်ထားတဲ့စီးပွားရေးပုံစံကိုအခြေခံကြကြပြောင်းလဲပြစ်ဖို့အချက်ပြလိုက်တဲ့လှုပ်ရှားအဖြစ်ရှုမြင်နေတဲ့အကြောင်းအစချီပြီးတော့ရေးသားထားတာဖြစ်ပါတယ်။ကချင်ပြည်နယ်ကကြောက်စိမ့်တွင်းနေမှာမြေပြိုကျပြီးတော့လူသေဆုံးမှုတွေဒေသခံတွေရဲ့ကန့်ကွက်ဆန္ဒပြမှုတွေလူမှုအတိုင်းဝိုင်းနဲ့တဘာဝပတ်ဝန်းကျင်ထိခိုက်နေတာတွေကို NGO တွေနဲ့မီဒီယာတွေကဖော်ထုတ်ခဲ့ရမှာအခုလိုကင်တွယ်ဖို့ဖြစ်လာရတာလို့လည်းဆိုပါတယ်။ကြောက်စင်းလုပ်ငန်းကရတဲ့ဝင်ငွေဟာတရားဝင်ကိန်းဂဏန်းရ2014ခုနှစ်မှာဒေါ်လာ31ဘီလီယံရှိခဲ့တယ်လို့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Global Witness ကခန့်မှန်းတွက်ချက်ခဲ့ပြီးတိုင်းပြည်ရဲ့ကုန်ထုတ်လုပ်မှုပမာဏရဲ့ထက်ဝက်နီးပါးရှိနေပေမဲ့ကချင်ပြည်နယ်မှာတော့ဘာမှအကျိုးခံစား권မရှိခဲ့တာကိုလည်းထောက်ပြထားပါတယ်။တချိန်တည်းမှာပဲစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ဖြစ်တဲ့ KIA တို့အတွက်တစ်ဖက်တစ်လမ်းကနေဝင်ငွေရနေတဲ့ဒီလုပ်ငန်းကိုရှင်းလင်းဖို့ဟာတိတ်တော့မလွယ်လှတာဘူးလေသတိပေးထားပါတယ်။တိုင်းရင်းသားလက်နက်ကိုင်တွေအနေနဲ့အစိုးရရဲ့ညီညာရေးလုပ်ငန်းစဉ်တွေမှာပါဝင်လာအောင်ဖိအားပေးဖို့ဗန္ဓာရေးအရဖိအားပေးတယ်လို့မမြင်အောင်သတိထားဖို့လိုမယ်လို့လည်းထောက်ပြထားတာပါ။ဒေါ်အောင်ဆန်းစုကြည်ကတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးပါဝင်မဲ့27ရာစုပင်လုံညီလာခံနဲ့ညီညာရေးဖော်ဆောင်နိုင်ဖို့ကြိုးပမ်းနေတာဖြစ်ပြီးညီညာရေးကသာအနာဂတ်မျိုးဆက်တည်တည်အတွက်လက်ဆင့်ကမ်းနိုင်မယ့်အကောင်းဆုံးအရာတစ်ခုဖြစ်တဲ့တိုင်းပြည်မှာညီညာရေးရမှသာဖွံ့ဖြိုးတိုးတက်နိုင်မယ်ဆိုတာကိုလည်းဒေါ်အောင်ဆန်းစုကြည်ကမကြသေးခင်ကပဲပြောကြားထားတယ်ဆိုတဲ့အကြောင်းနဲ့ညီကုန်းချုပ်ထားတဲ့ဆောင်းပါးကို theguardian.com မှာဖတ်ရှုနိုင်ပါတယ
်။စစ်မှန်တဲ့ပြောင်းလဲမှုတွေဖြစ်အောင်လုပ်ဖို့ဒေါ်စုအတွက်အချိန်တန်းဆိုတဲ့ခေါင်းစဉ်နဲ့ New Straits Times Online မှာဆောင်းပါးရှင် Newell Izzati Karabari ကတော့အစိုးရသက်တမ်းရပ်ပေါင်း100ကျော်ဖျက်ပြီးပြီဖြစ်တဲ့ဒေါ်စုပေါ်မျှော်လင့်ချက်တွေကြီးကြီးမားမားရှိနေပေမဲ့၃လအတွင်းဆောင်ရွက်ချက်တွေကတော့နှေးကွေးပြီးစိတ်ပျက်စရာကောင်းတယ်လို့ထောက်ပြထားပါဗျ။ရိုဟင်ဂျာပြဿနာကအဝေးပန်းခံရဆုံးဖြစ်ပြီးအာဆီယံမိတ်ဆွေတို့ကြားအားမလို့အားမရဖြစ်နေကြတယ်လို့လည်းဆိုပါဗျ။မြန်မာနိုင်ငံတမိုင်းကျောင်းတလျှောက်ပဋိပက္ခတွေနဲ့ကြုံခဲ့ရတာတွေကို27ရာစုပင်လုံညီလာခံတရက်ကျင့်ပါပြီးဖြည့်ရှင်းမှုဒေါအောင်ဆန်းစုကြည်ဥဆောင်ကျင်းပနေတာကိုလည်းဆောင်းမရှင်ဟာထောက်ပြထားပါတယ်။ဒါပေမဲ့လည်းဒေတာရင်းမှာပြဿနာတရက်ဖြစ်ကြီးထွားလာနေတဲ့လေစည်းပြေဒုက္ခတွေရဲ့အရေးနဲ့ပတ်သက်လို့အလေးနက်ထားဖြည့်ရှင်းမှုလိုအပ်နေတယ်လို့လည်းဆိုပါတယ်။ဒီနေရာမှာရွှေပြောင်းနေထိုင်သူတွေအရေးဆွေးနွေးပြီးထောက်ပြန်ခဲ့တဲ့ပူထရာဂျာယာပူတွဲကြညာချက်ရဲ့အကြံပြုချက်တွေအတိုင်းပြဿနာကိုထိထိရောက်ရောက်တားဆီးဖို့အရင်ကန်စင်းမြစ်ကိုဖြည့်ရှင်းကင်တွယ်ဖို့နဲ့ဒီလူတွေရဲ့ဘဝတွေတိုးတက်စေရေးလှုပ်ဖို့လိုလိမ့်မယ်လို့လည်းတိုက်တွန်းထားပါတယ်။ဒေါ်ဆန်းစုကြည်မြန်မာနိုင်ငံရေးမှာတကြော့ပြန်ဦးဆောင်ခွင့်ရလာတာဟာတချိန်ကနိုင်ငံတကာအတိုင်းအဝိုင်းကမျှော်လင့်ခဲ့ကြတဲ့ဒီမိုကရေစီအတွင်းကုပြောင်းရေးတွေပေါ်ထွက်လာနိုင်တဲ့လက္ခဏာတစ်ခုဖြစ်ပေမဲ့လည်းအခုချိန်ထိမျှော်လင့်သလောက်ဖြစ်မလာသေးဘူးလို့လည်းဆိုပါတယ်။ဒါကြောင့်လည်းဒေါ်ဆန်းစုကြည်အနေနဲ့သူ့နာမည်တလုံးကိုဆက်ထိန်ထားနိုင်မှုထိရောက်တဲ့အပြောင်းလဲတွေလောက်ရလိမ့်မယ်လို့လည်းဆောင်းပါးအောင်ညီကုန်းချုပ်ထားပါတယ်
။ဒါကတော့ဥဆက်မိုးဝေနဲ့မနနာချန်တို့ကပြောပြသွားတာပါ။အခုနားဆင်ခဲ့ရတဲ့ကမ္ဘာသတင်းစာမျက်နှာတွေပေါ်ကမြန်မာနိုင်ငံဆိုင်ရာဆောင်းပါးတချို့တွေကောက်နှုတ်တင်ပြတဲ့အစီအစဉ်ကိုကျမတို့ VOE မြန်မာပိုင်းရုပ်သံရဲ့အစီအစဉ်မှာလဲကြာသပတေးနေ့တိုင်းကြည့်ရှုနိုင်ကြပါရရှင်။အခုဆက်လက်ပြီးတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လလတန်းကတင်ဆက်မှာပါ။
Thank you. ဒီနေ့မနေ့ကျင်းပြမယ် ATM အသုံးက
Hold your horses
ဖြစ်ပါတယ်စာလုံးပေါင်းက HOLD hold ကခြင်ထားပါဆုတ်ထားပါ YOU ကယောကသင်ဤ HORSES horses ကမြင်းတွေဆိုတော့စကွိုက်လုံးရဲ့ဓာတ်ရိုက်ဒီဘဲကမြင်းတွေကိုခြင်ထားပါပေါ့ဒီနေရာမှာထည့်မပြောထားပေမဲ့နားလေပြီးသားဖြစ်ရမှာကတော့မြင်းတွေရဲ့ဇကြိုးတွေကိုကင်ထားပါဆွဲထားပါဆိုတာပါပဲဒါကြောင့်ဒီအသုံးရဲ့ idiom ဆိုတဲ့သွယ်ဝိုက်ဒီဘဲကတော့ရှင်းပါတယ်တခုခုကိုမလုပ်သေးပဲဆိုင်းထားပါလို့ရည်ညွှန်းတာဖြစ်ပါတယ်ဆိုလိုတာကတော့မြင်းကိုမမောင်းရလေအောင်ဆိုင်းထားရင်ဇကြိုးကိုဆွဲထားပါလို့ရည်ညွှန်းပြောတာနဲ့အတူတူပဲဖြစ်ပါတယ်အလားတူပါပဲနေ့စဉ်ဘဝမှာလုပ်ငန်းတခုခုကိုမလုပ်နိုင်သေးဘူးလုတ်မဲ့ချင်းနေမရသေးဘူးဆိုင်းထားပါလို့ဆိုရင် ATM အသုံးရ Hold your horses လို့တင်စားပြောတာဖြစ်ပါတယ်တနည်းအားဖြင့်တော့ခဏနေပါဦးဆိုင်းထားပါမလောပါနဲ့လို့ရည်ညွှန်းတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Many of the world's biggest banks are eager to move into Burma but the country's central bank says Hold your horses.
ကဘာမှာအကြီးဆုံးဘဏ်တော်များများကမြန်မာနိုင်ငံတွင်ဝင်ရောက်လုပ်ကိုင်လူစိတ်စိုးနေကြတယ်။ဒါပေမဲ့အဲ့ဒီနိုင်ငံရဲ့ဗဟိုဘဏ်ကမဖြစ်နိုင်သေးဘူးဆိုင်းထားပါအောင်လို့ပြောနေတယ်လို့ဒီပေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Many of the world's biggest banks are eager to move into Burma, but the country's central bank says, "Hold your horses."
အလုပ်တစ်ခုကိုခਿੱတဆိုင်းထားပါအောင်အခြေအနေမပြီးသေးဘူးနေပါဦးဆိုရင် ATM အသုံးအရာဘယ်လိုပြောမလဲ
Hold your horses
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ ATM အသုံးပဲဖြစ်ပါတယ
်ဒေါ်လာလတန်ရဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလည်း VOA မြန်မာပိုင်းရုပ်သံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်မှာအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါရရှင်။အခုဆက်လက်ပြီးတော့မတ်သိန်ကီထိုက်တင်ဆက်တဲ့အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကိုတင်ဆက်မှာပါ။ဒီအစီအစဉ်ကိုထုတ်လုပ်သူကတော့မက်ခင်ဖြူထွေးဖြစ်ပါရရှင်။
မင်္ဂလာညချမ်းပါရှင်အင်္ဂါနေ့ညချမ်းထက်ရိုက်လေးလိုက်အစီအစဉ်ကနေကြိုဆိုပါရစ်ဒီကနေ့ညမှာတော့ဒီနှစ်စဉ်ဆိုသလိုမြန်မာနိုင်ငံမှာကြုံတွေ့နေကြရပြီဖြစ်တဲ့ရေဘေးဒဏ်ကယ်ဆယ်ရေးပို့ပြီးတော့ထိရောက်အောင်ဘယ်လိုစီမံခန့်ခွဲကြမလဲဆိုတာကိုဆွေးနွေးကြဖို့ပါပြည်နိုင်ဆွေးနွေးပေးဖို့အတွက်လက်တလောရေဘေးဒဏ်တင့်နေတဲ့ဒေသတွေကလွှတ်တော်ကိုယ်စားလှယ်တော်ကြီးနှစ်ဦးကိုဖိတ်ကြားထားပါတယ်မကွေးတိုင်းပွင့်ဖြူမြို့နယ်ကပြည်သူ့လွှတ်တော်အမဦးထွန်းထွန်းနဲ့လေးမျက်နာမြို့နယ်မဲဆန္ဒနယ်အမှတ်2ရဲ့တိုင်းဒေသကြီးလွှတ်တော်အမဦးစိုးတန်းတို့ကိုဖိတ်ခေါ်ထားပါတယ်ရှင်လက်ရှိမြန်မာနိုင်ငံတိုင်းဒေသကြီးပြည်နယ်5ခုတို့မှာပြည်သူ5သိန်းလောက်ရေဘေးဒဏ်တင့်နေတာဖြစ်ပါတယ်အကူအညီအထောက်အပံ့တွေကိုလည်းအစိုးရဘက်ကရောပုဂ္ဂလိကတွေဘက်ကတနိုင်တစ်ပိုင်းဆောင်ရွက်နေကြပြီမဲ့လည်းဒါအကူအညီပြန်လဲထူထောင်ရေးရေဘေးဒဏ်ကပြန်လဲထူထောင်ရေးရောလက်ရှိရေဘေးကျုံတွေ့နေရသူတွေရောဟာအကူအညီတွေလိုအပ်နေစေဖြစ်ပါတယ်အဲ့တော့ဆရာဦးထွန်းထွန်းဆရာအရင်ဆွေးနွေးပေးပါရှင့်လက်ရှိဒီရေဘေးသင့်နေကြသူတွေအတွက်အကူအညီအထောက်အပံ့တွေပိုကောက်အောင်ဘာတွေများလုပ်ပေးနိုင်ပါသလဲဘာတွေလုပ်ပေးဖို့လိုအပ်နေပါသလဲရှင
့်ဟုတ်ကဲ့ဗျာကျွန်တော်ပြောချင်တာကတော့အကူအညီဆိုတာတဲ့ကြိုတင်ပြင်ဆင်မှုတွေပို့ပြီးတော့အရေးကြီးမယ်လို့ထင်ပါတယ်ဗျာဘာလို့လဲဆိုတော့ဟိုကိုကြောက်ပြီးမှကူညီလာတဲ့ကြိုတင်ပြီးတော့ပြင်ဆင်ထားမယ်ကြိုတင်ကာဝယ်ထားမယ်ဆိုလို့ရှိရင်တော့ဘူစားစားရဆင်ကျင်မယ်ပေါ့နော်အခုကတော့ဖြစ်ပြီးပြီဆိုလို့ရှိရင်တော့ကျွန်တော်တို့ကတော့ဖြစ်ပြီးတဲ့နေရာဒေသတွေမှာတွားရောက်ပြီးတော့လိုအပ်တာတွေကိုရေတို့အစားစရာတို့ကူညီပံ့ပိုးမှုကျန်းမာရေးတို့ပညာရေးစောင့်ရှောက်မှုတွေအများကြီးလိုအပ်မယ်လို့ထင်ပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ပါဆရာလက်ရှိပွင့်ပြူမျိုးအခြေအနေရောဘယ်လိုရှိပါလဲပြည်သူတွေဘယ်လိုနေနေကြရပါလဲ
ဟုတ်ကဲ့ပါဗျာပွင့်ပြူမျိုးပေါ်မှာတော့တချို့ဒီဒုက္ခဆိုစကန်းနေဖွင့်ပြီးတော့ထားပါတယ်ဗျစကန်းဟိုပုံတော့၄ခုလောက်ကျွန်တော်တို့ဖွင့်ထားပါတယ်ကုန်းဆောင်တန်ခိုင်းဘက်မှာတစ်ခုကန်ဆွယ်ဘက်မှာတစ်ခုလေခိုင်းဘက်မှာတစ်ခုပေါ့နော်အဲ့ဒါမျိုးဒီပေါ့ကျွန်တော်တို့ကယ်ဆယ်ရေးစကန်းနေဖွင့်ထားတယ်အခုရေကတော့ပြန်ကျသွားပြုပါပြီဟုတ်ကဲ့
ဟုတ်ကဲ့ဒါပေမဲ့ရေကျပြီဆိုပေမဲ့ဆရာသူတို့ရဲ့ OA နောက်တစ်ခါဒီစိုက်ပျိုးမြေတွေဒါတော်တော်ပြည့်စည်မဲ့သဘောရှိပါတယ်ဆရာဒါဒီပြန်လဲထူထောင်ရေးရောအခြေအနေဘယ်လိုရှိနိုင်ပါလဲဘယ်လိုအကူအညီတွေရရှိနေပါလဲ
ဟုတ်ကဲ့ပြန်လဲထူထောင်ရေးမှာတော့အများကြီးလိုအပ်နေပြီ။သူတို့ကတော့ပြန်လဲတည်ဆောင်ရေးမှာတော့စံမာရေးစောင့်ဆောင်မှုတွေဟဲ့လား ဒီလိုဒီဆောင်ရင်းနဲ့ပတ်သက်တဲ့ဆက်တဲ့ထောက်ပံ့မှုတွေခွင့်ပြုရမယ့်ငွေပေါ့နော်ဒါမျိုးတွေပြင်လျော်တဲ့ထောက်ပံ့ငွေတွေရမယ်ဆိုလို့ရှိရင်တော့ပို့ပြီးတော့အဆင်ပြေမယ်ပေါ့အဓိကကတော့ဒီစိုက်ကျိုးဟိုတည်နံတွေပြည့်စည်သွားတဲ့အဓိကတော့မျိုးစပါးပေါ့နော်ဒါမျိုးတွေကိုကျွန်တော်တို့ကထောက်ပံ့ပေးမယ်ကူညီပေးမယ်ဆိုရင်သူတို့ဘဝအတွက်ပို့ပြီးတော့အဆင်ပြေမယ်လို့ထင်ပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ပါရှင့်ဒီလက်ရှိထောက်ပံ့ရနိုင်တဲ့အခြေအနေဘာတွေလုပ်ပေးဖို့လိုအပ်တယ်လဲဆိုတာကိုနောက်ပိုင်းမှာဆက်ပြီးတော့ဆွေးနွေးကြရအောင်ပါအခုတော့ဒါ၄မျက်နှာမျိုးနယ်ရဲ့မဲဆန္ဒနဲ့အမှတ်2ရဲ့တိုင်းနေသားကြီးလွှတ်တော်မှဆရာဦးစိုးတန်ဆရာလက်ဝင်ရောက်ပြီးတော့ဆွေးနွေးပေးပါအောင်ရှင်။ဆရာတို့ဘက်မှရောဒီအရာဝတီဘက်မှရောအခြေအနေဘယ်လိုရှိပါသလဲ။လူတွေအရေးပေါ်အကူအညီဘာတွေများလိုအပ်နေပါသလဲဆရာ
။ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဘက်မှအရေးပေါ်အခြေအနေလိုအပ်နေတာကတော့ကျွန်တော်တို့ဘက်မှဟိုတချို့ဆိုရင်တော်တော်များများအထူးဟောပေါ့စစ်တိုင်းနဲ့ပို့ပြီးတော့2015 2016 16ခုနှစ်ကရေဒီယာပို့ပြီးတော့နေ့တိုင်းနဲ့ပို့ပြီးတော့တော်ရေးကြည့်လာတဲ့အတွက်ကြောင့်မလို့အဲဒီမှာအကူအညီကတော့တော်တော်လေးကိုလိုပါတယ်ခင်ဗျာတချို့အိမ်ကြီးတော့အိမ်လိုက်ပြုတ်ပြီးတော့ညောတဲ့ဟာတွေလည်းရှိတယ်အဲတချို့စီဝါအကူအညီတွေကျွန်တော်တို့ဟောကျမ်းမာရေးတွေထိခိုက်တာရေးစာဝန်တွေရေးစိတ်စာရေးလည်းလိုအပ်တာတွေအများကြီးရှိပါတယ်ခင်ဗျာ
တော်ရရှင်နေဝင်ရောက်ဆွေးနွေးဖို့စောက်ဆိုင်နေတာရှိပါတယ်ရှင်ရှင့်နေကြီးဦးကျော်လင်းရှိပါတယ်ဆရာဝင်ရောက်ဆွေးနွေးပါရှင
်ဟောဘောရီတော့ပေးခံကြီးရကိစ္စစာရကိုတော်ဆိုးလာအဲ့တော့ကျွန်တော်ပြန်ဖြေရှာကြည့်တော့ဗျာဥရရာကြီးတော့မှီးတယ်ဟုတ်မိရတော့မရှိတော့ဘူးမရှိတော့ဥဒုရပြတ်တုံးလာတာပေါ့နောက်ပြီးတော့ပူဆိုးလာတာဗျာကျွန်တော်တို့တော်လို့ရှိရင်ဝါးနေလို့ရှိမယ်တို့ရေးရကြည့်လို့ဆိုဝါးပုံနေနဲ့တော်တော်လေးကိုအသက်ရှူချောင်းနေလို့ရတယ်အခုကဝါးပုံနေလို့မရှိတော့တော်တွေလည်းပြုတ်အဲ့တော့တော်တွေဆိုလို့ရှိရင်အပြစ်ကစားသူအကုန်ပြုံးနေတို့လည်းကောင်းမပြေကြီးတယ်မြေခံနဲ့တော့အတူတရာတိနဲ့အောင်အကုန်ဖြုတ်ခါတယ်တောင်တွေဖြုတ်ခါတယ်အဲ့ဒီတော့ကျွန်တော်တို့တွေ့ရတာတော်တွေလည်းကုန်းတောင်တွေလည်းကုန်းရေးကြီးတွေလည်းကုန်းကျစ်တူပြီးတော့ပူဆိုးလာတာဗျာကျွန်တော်တို့ဒီမှာဘုံကျူတာနေနေသေးတယ်
ဟုတ်ကဲ့ပါရှင
်
ဟုတ်ကဲ့ပါ
ကျွန်တော်တို့ဒီကနေ့ကြောင့်ကောင်းအောင်ရေနံတူးချင်းမပြုတ်ခုနကပြောတဲ့အဲတောင်းနေရှုံချင်းပြည်ကြီးတွေတူးချင်းပြပင်းနေကုန်ညာကျွန်တော်တို့ကဘေးလိုက်ယူတော့တော်တော်ရောက်နေပါတယ်လို့ပဲပြောချင်ပါတယ်ဗျ
ဟုတ်ကဲ့ပါဆရာကျေးဇူးပါရှင်ခုနဆရာပွင့်ဖြူရဲ့မြို့နယ်ရဲ့ပြည်သူ့လွတ်တော်မှာဆရာဦးထွန်းထွန်းလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့ခုနဟိုကြိုတင်ကာကွယ်ရေးဆိုတဲ့အပိုင်းနဲ့ပတ်သက်ပြီးတော့ဆွေးနွေးသွားပါတယ်ဆရာဦးထွန်းထွန်းကိုကျွန်မပြန်ပြီးမေးချင်ပါတယ်ဒီကိစ္စတွေကဘလို့များကြိုတင်ကာကွယ်နိုင်မဲ့နီလန်းရောရှိပါသေးသလားဆရာတော်ပြုံတောင်ပြုံဒီကိစ္စတွေကတော့ဖြစ်ပြီးသားပါဘလို့ထပ်ပြီးတော့ကာကွယ်ကြမလဲရှင
်ဟုတ်ကဲ့ဗျအဲခုကတော့ကျွန်တော်တို့ကတော့ဟိုကြိုတင်ကာကွယ်ဥစ္စာတော့ကိုကအစားတို့တစ်ပင်ကြီးစိုက်ဖို့ရေပေါ့နော်အပြည်သူတွေကိုအသိပညာပေးဖို့ရေပေါ့အဲဒီရာသီရောက်လာပြီဆိုလို့ရှိရင်ကြိုတင်ပြီးတော့အသိပညာပေးပြီးတော့ကယ်ဆယ်ရေးလုပ်ငန်းတွေကြိုတင်ဆောင်ရွက်ထားရမယ်ဟဲ့လားသူတို့တဲ့စားနပ်ရိက္ခာတွေကိုကြိုပြီးတော့စုဆောင်ပြီးတော့ကျွန်တော်တို့ကဟိုဟာပြီးတော့ဝေးလံနေပေါ့နော်လိုကင်းတဲ့နေရာတွေကိုရွှေ့ပေးဖို့ကြိုပြီးတော့လှုပ်ထားရမယ်ပေါ့ဒါမျိုးတွေလှုပ်ထားမှလည်းသူတို့ဘဝရှိရေးအဆင်ပြေမယ်ပေါ့နော
်ဟုတ်ကဲ
့ဒီအဲ့လိုမှမဟုတ်ဆိုလို့ရှိရင်ရေကြီးပြီးဆိုကမှသွားကြည့်မယ်ဆိုလို့ရှိရင်ကျွန်တော်တို့ကဘူးပြောသူတို့လည်းအဆင်မပြေဘူးကယ်ဆယ်ရေးအတွက်လည်းပို့ပြီးတော့ဟိုကတိလင်းသားရောက်မယ်ပေါ့နော်ဒုက္ခတွေရောက်မယ်အဆင်မပြေနိုင်ဘူးပေါ့နော
်ဟုတ်ကဲ့ပါရှင်အဲ့တော့ဒီတောပြုံတောင်ပြုံတောတွေကုံတောင်တွေပြုံးကုံတဲ့ကိစ္စဟာဒါပြည်သူတွေရက်လက်ချက်တော့ဟုတ်ဟန်မတူပါဘူးဆရာဦးစိုးတန်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆွေးနွေးပါရှင
်ဟုတ်ကဲ့အာနာပိုင်ဒီဘက်ကတော့ပိတ်ပြီးတော့ဖြည်းဖြည်းရောရောက်တော့လုံနိုင်တာမရှိပါဘူးမနေ့ကနေသားကိုကျွန်တော်တို့ကြည့်ရရင်တော့အဲဒီကျွန်တော်တို့ဟိုပုပ်ကလေးကဟိုစီစဉ်တာရှင်နေရတယ်ပြီးတော့လာပြီးတော့ကုညီရာတွေပဲရှိပါတယ်ဟိုကျွန်တော်တို့ဒီတော့တောင်းလေးဟိုပြောရတဲ့ကိစ္စနဲ့ပတ်သက်လို့ကတော့ကျွန်တော်တို့ပြည်သူတွေချောင်းတော့မဟုတ်ပါဘူးဟိုပွင့်လင်းမြင်သာဘူးမရှိတဲ့ကုမ္ပဏီတွေရဲ့လက်ချက်နဲ့ကျွန်တော်အနောက်ရိုးမှတောင်းလေးတစ်ခုလောက်တော့ဝါပြီတာပဲဟိုကိုပြုံးသွားတဲ့သဘောပဲရှိတယ်အဲ့တော့ညီသားနဲ့ကျွန်တော်တို့ဒီမိုးရေနဲ့တိုက်ရိုက်ထိတွေ့ပြီးတော့အဲ့ဒီရေတွေကကျွန်တော်တို့ချောင်းလေးကိုဝင်ချောင်းလေးရနေပြီးတော့ကျွန်တော်တို့ငဝင်မြင့်ဆိုရင်သူကအနောက်ရိုးမှနဲ့တော့အကြီးဆုံးမြစ်ဖြစ်နေကြတယ်အရာဥတိုင်းနဲ့ပါဆိုရင်ငဝင်မြစ်သာဆိုပို့ပြီးတော့တိမ်မောလာတဲ့သဘောတွေရှိပါတယ်အဲကြောင့်မလို့ကျွန်တော်တို့ငဝင်ရေကားတာကတော်တော်လေးကိုပဲတော့ဟိုအစိုးရရတဲ့အခြေအနေဖြစ်သွားတယ်ကျွန်တော်အနေနဲ့ဒီသဘောကဘေးအန္တရာယ်ကိုဟိုကာကွယ်ဖို့ပြောချင်တာကတော့ရေရှည်နဲ့ရေလိုဆိုပြီးတော့နှစ်ခုပြောချင်ပါတယ်ရေရှည်ကတော့ဗာလဲဆိုတော့ဒီတောင်ပေါ်မှာရှိတဲ့တစ်ပင်တွေကိုကျွန်တော်တို့ပြတော်ထားတာအနေနဲ့ပြန်ပြီးတော့စိုက်ပျိုးပြီးတော့ဟောရေလိုအနေနဲ့ကျွန်တော်တို့ဒီမြစ်ချောင်းတွေကိုပြန်ပြီးတော့ကျွန်တော်တို့သင်္ကေတကိုပြုတ်ရင်ဘို့ပေါ့လေပြန်လဲတူပေါ်ပြီးတော့ပညာရှင်တွေလောက်ဖို့ဆိုတာကိုကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ပါရှင်ဆရာဦးစိုးတန်ကျေးဇူးပါအဲ့တော့ဒီအစိုးရရဲ့လိုအပ်ချက်တွေကိုဆရာတို့လွှတ်တော်ဘက်ကရောဘလောက်တူးနွန်းတိုက်တိုက်လုပ်နိုင်နေပြီလဲဆရာဦးထွန်းထွန်းဆရာတို့လွှတ်တော်တွေကလှုပ်ရှားမှုလေးတွေသိပါရစေရှင
်ဟုတ်ကဲ့ပါဗျာကျွန်တော်တို့ကတော့အခုအရာကြီးတိုင်းမှာဖြစ်ပေါ်နေတဲ့ရေကာတာတွေပေါ့နော်အရာကြီးတွေကျွန်တော်တို့ဖြုတ်တော်တွေမှာရှင်းနေတာရှိပါတယ်ကျွန်တော်တို့လည်းဒီလက်တလုံးအနေထားရတော့တိုင်းပြည်ရဲ့အနေထားကတော့တည်တဲ့အတိုင်းပဲလေ ဘာမှကိုပဲဟိုလုတ်ပေးနိုင်တဲ့အနေထားလည်းမရှိသေးဘူးပေါ့နော်နှုတ်တက်တန်းကလေ၄လ၄လပိုင်းလေ၄လပိုင်းလောက်ပဲရှိသေးတယ်ဆိုတော့ကျွန်တော်တို့အများကြီးလုတ်ဆရာလိုပါသေးတယ်ဗျတကယ်လုတ်ရမယ်ဆိုလို့ရှိရင်ဒီပေါ့နော်မြေကြောင်းတွေကိုလည်းတခြားပြန်ခေါ်ရမယ်အလားကုနာကစားရုပ်တစ်ပင်လေးလေးဆက်ရမယ်မြေချောင်းနေချောင်းတန်းအောင်လုပ်ပြီးရည်စည်းရလာကောင်းမွန်မှဒီပို့နေတဲ့ဒီတဘာဝတစ်တော်ပြုံးနေမှုကနေပြီးတိုက်စားလာတဲ့နှုံးတွေတဲတွေပို့နေတဲ့ချောင်းတွေပြန်ပြီးတော့ဆယ်နိုင်မှဒါရင်ဒါတွေကကျွန်တော်တို့ပို့ပြီးတော့အချိန်ကြီးလိမ့်မယ်လို့ကျွန်တော်ရထင်ပါတယ်ဗျဟု
တ်ကဲ့ပါ
လို့ဆိုလို့ရှိရင်တိုက်ကြည့်အနေထားအနေနဲ့လဲဟိုအခုလက်တော်မှာတော်တော်လေးကိုအကြက်တဲခဲခဲကြီးအများကြီးတွေ့နေပါတယ်ဗျဒါနာကြီးအနေထားရအဲ့တော့လွတ်တော်ထဲမှာလဲကျွန်တော်တို့တို့တော်ကိုယ်တွေဆင်းနေပါတယ်ဆင်းနေတော့လေဗန္ဒာကြီးဘတ်ဂျက်အနေထားမှာတော်တော်လေးကိုပဲခင်းနေတာကိုသိရှိရပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ပါရှင်ဒီအခုတော့ဒီကျမပါဝင်ဆွေးနွေးမယ်ကျမတို့သောရရှင်ဆရာတော်တပါးကိုဖိတ်ချင်ပါတယ်တာပေါင်းကဆရာတော်အရှင်ဇာရိတဖြစ်ပါတယ်ရှင်ဆရာတော်ဖျားဝေရောက်ဆွေးနွေးပါဖျ
ားအဲဆရာဒီကြိုးဝတာလေမှန်ပါတယ်ဦးဇင်းတို့တာပေါင်းမြို့နယ်ကတော့အပေါ်ကမြေကြောင်ထိမ့်သိမ့်တာပြီးဒီအမျိုးစုံနဲ့ရေကြောင်ထိမ့်သိမ့်တာတွေလုပ်ပင်မယ်ဒီကတိုင်းလိုကြီးရတဲ့အကြောင်းစဉ်းစားမိတာအောက်ကပင်လေဒီရေအတက်ကြလည်းရှိတယ်ရှိနေတော့အဲ့ဒီပင်လေရေဒီရေအတက်ကြခံပြီးတော့ရေထားရေကိုတောင်းတဲ့အခါတိုင်းဒီဟာရေတက်တယ်ဆိုမနစ်ကထက်တော့ဒါပိုတက်တယ်ဒီတာပေါင်းတစ်မြို့နေတော့ဒီ၄ပုံ၃ပုံမြုပ်တယ်အဲ့ဒီမှာတော်တော်များများရဲ့ဒီကယ်ဆယ်ရေးစီးရင်နေတက်လာပြီမြဲဟိုဂျေဘေးစခန်းနေပေါ့ဒီဖွင့်လာပြီဘယ်နေရာဘယ်နေရာတွေဆိုပြီးတော့စီးရင်နေတွေ့ပြီမြဲအဲ့ဒီမှာအထိုင်ကျဖို့ဝိုင်းကူညီတဲ့ပေါ့လေအဖွဲ့အစည်းတွေရှိပဲကိုတူကိုရလုံနေရတယ်အဲ့ဒီကဲဆယ်ကူညီရေးပစ္စည်းတွေကလည်းဟိုအချိန်ဆက်လုံတဲ့အဖွဲ့အစည်းတွေကမနေ့ကလုံပြီးတဲ့အဖွဲ့အစည်းတွေကလည်းတပတ်နေမှရောက်မယ်အဲ့လောလောဆယ်သူကဘာဒီဒီကဲဆယ်ရေးစခန်းတွေမှာခိုလုံနေတဲ့လူတွေကဟိုအခက်အခဲရတယ်ဟုဟိုတောက်ရေစားတွေ့ရပြီပေါ့မိုးရေရှိနေတယ်မိုးမလျော်ရင်တောက်ရေပြဿနာတက်ပြီနောက်ဒီဖန်စီဆေးပေါ့အဓိကအဲ့ဒါတွေကလိုပြီးတော့ရေသမားလည်းရေဘူးရေမွားမရှာနိုင်ကုန်းသမားလည်းကုန်းမှာမရှာနိုင်နေဖြစ်ပြီးတော့နည်းနည်းအခက်အခဲတွေနဲ့ဟိုအတိဒုက္ခရောက်နေတဲ့အနေအထားမျိုးတွေဖြစ်လာပါတယ
်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆရာဦးထွန်းထွန်းပဲဖြေပေးပါရှင
်ဟုတ်ကဲ့ပါဗျာအခုလက်တလုံးအနေအထားတော့အစိုးရတော့ဒီကြီးចောင်းထင်းသိမ်းဖို့ပဲကျွန်တော်တို့ဟိုအစိုးရအနေနဲ့လုံနိုင်မယ်လို့ကျွန်တော်တို့ထင်ပါတယ်ဗျာတိတော့တိပင်စိုက်ပြီးဆိုတာအစားထိုးစိုက်မယ်ဆိုတာချက်ချင်းစိုက်ချက်ချင်းဖြစ်တဲ့ကိစ္စမဟုတ်တဲ့အတွက်ဒါတော့ဟိုဘောနော်နှိရှိလုံးရမယ်နေထားမှာရှိပါတယ်ဒါကြောင့်မို့လက်တလောနိုင်ငံတော်ကနေပြီးတော့လုံနိုင်တယ်ဆိုလို့ရှိရင်ခုနမြေကြောင်းတွေထိမ့်ပြီးတော့ရေလန်းတွေတွေတန်းဖြောင်းတန်းအောင်ဖောက်လုံးတွေနှုံးတွေတဲတွေဆယ်မယ်ဆိုလို့ရှိရင်တော့ဒါလက်တလောအနေထားအစီအကြီးစရာအကြောင်းရှိပြီဒါဘယ်လောက်ပဲနိုင်ငံတော်ကချက်ချင်းဆောင်ရွက်နိုင်တဲ့အနေထားရှိတယ်တစ်ပင်ဆိုတာကတော့ရေရှည်အတွက်ကျွန်တော်တို့စိုက်ကိုဆက်ရမှာပဲလူတိုင်းတစ်ပင်စိုက်ပြီးတော့တစ်ပင်ကိုထိမ့်သိမ့်မှဒီဘေးအန္တရာယ်နောင်လာနောက်သားတွေအတွက်တော့ကျွန်တော်တို့အကာအကွယ်ပေးနိုင်တယ်လို့ကျွန်တော်ယုံကြည်ပါတယ်ဗျမြင်ပါတယ်ဗျဟုတ်ကဲ့
ဟုတ်ကဲ့ပါရှင်အခုတော့ဒီအကူအညီပေးရေးပေါ့နော်လက်ရှိဟိုဘေးဒုက္ခရောက်နေသူတွေအကူအညီပေးရေးဘက်ကိုလည်းတလှည့်လှည့်ကြရအောင်ပါလက်ရှိအကူအညီပေးရေးမှာအစိုးရဘက်ကတော့ဒါအစင်ဆက်လက်ဒါလုံလုံလောက်လောက်ဟိုပြန်လဲထူထောင်ရေးအပြည့်အဝဝဖြစ်သွားတယ်ဆိုတာလဲဒါတနှစ်မှတော့မတွေ့ရသေးပါဘူးဒီလူတွေဟာဆိုလို့ရှင်လဲတနှစ်ရေးပေးတန်တင်လိုက်ပြန်ပြီးလှုပ်လိုက်နောက်နှစ်မှပြန်ပြက်လိုက်ဒီလူနဲ့တန်တရာလဲနေကြတဲ့အနေအထားရှိပါတယ်အဲ့တော့အစိုးရဘက်ကရောသတင်းအချက်လက်ဟိုစူးစီးမှုဆိုတဲ့ဟာမျိုးမှာရောစူးစူးစီးစီးအကောင်းကောင်းရှိပြီလားအခုအကူအညီပေးရေးကဘလောက်စနစ်တကျရှိနေပြီလဲဆရာဦးစိုးတန်းဆရာအခြေအနေဘလို့တွေ့ပါလဲ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီလေးမင်သာပေါ့ကျွန်တော်တို့အနောက်ချမ်းဆိုရင်စပြီးတော့ရေတက်တယ်ကျွန်တော်ဇူလိုင်လတည်းကနေပြီးတော့ကျွန်တော်တို့ဩဂုတ်လရောက်အောင်ပေါ့ဒီရေကတော့အဲတောက်လျှောက်ကြီးနေတာပါပဲကျွန်တော်တို့ဘက်ကခုအချိန်ဒီအကူအညီဘာတစ်ခုမှရောက်မလာသေးပါဘူးအစိုးရဘက်ကလည်းမလာသေးပါဘူးပုဂ္ဂလိကဘက်ကလည်းမလာသေးပါဘူးအခုလိုရေကျသွားတဲ့အခြေအတွင်းသူတို့ဟိုနောက်ကျလာလိမ့်မယ်လို့လည်းကျွန်တော်မထင်တော့ပါဘူးခင်ဗျာ
ဟုတ်ကဲ့တိုင်းဒေသကြီးအစိုးရဘက်ကရောဒီကိစ္စတွေနဲ့ပတ်သက်ပြီးတော့အရေးယူဆောင်ရွက်နိုင်တာများရှိပါလား
တိုင်းပြည်သားကြီးအစိုးရဘက်နဲ့ပတ်သက်လို့ကတော့ကျွန်တော်ကြားလာတာကတော့ကျွန်တော်တို့အင်ကပူမျိုးနယ်ကဟိုအဲ့မှာလည်းဟိုဟာကျွန်တော်တို့ဟိုဟာဆရာဘီလူဝါတို့အဲ့မှာဝင်ပြီးတော့ကူညီသွားတယ်ဆိုတဲ့သတင်းတော့ကြားတယ်ကျွန်တော်အဲ့အဲ့တခုပဲကြားတယ်ကျန်တာတော့ကျွန်တော်မကြားမိပါဘူ
းဟုတ်ကဲ့ပါရှင်ဆရာကျေးဇူးပါအဲ့တော့ထိုင်းနိုင်ငံကမတ်သက်ဦးရှိပါတယ်မတ်သက်ဦးဝင်ရောက်ဆွေးနွေးပါရှင
်ဟုတ်ကဲ့ပါရှင်ဒီကျွန်မပြောချင်တာကတော့ရေကြီးအဲ့လိုရေပေးသိမ့်ပြီဆိုရင်ပေါ့နော်အစိုးရတစ်ခုတည်းမှာတော့တာဝန်မရှိဘူးရှင်။ ဒါဆိုအခုတော့တရင်ချက်လက်တွေပေါ့ဘယ်နေရာမှာဘယ်မျိုးနယ်မှာရေတက်နေတယ်ဆိုတော့တရင်ချက်လက်တွေရဖို့ဆိုရင်လေမီဒီယာတွေကလည်းဒီရေပေးတဲ့နေရာကိုအထီးပေါ့နော်လေနဲ့ခြေဆန့်ပြီးတော့တရင်တွေရယူပြီးတော့တရင်တင်ပေးဖို့လည်းလိုအပ်တယ်။နောက်အဲ့တရင်တင်သွားခြင်းအပြင်ဒီမျိုးနယ်ထဲမှာစားတောက်ဝေငှတာတွေဖြန့်ဝေသွားတာတွေရှိပြီးဆိုရင်ကုညီမဲ့အဖွဲ့အစည်းတွေကလည်းအော်ဒီမျိုးနယ်ကိုတော့အစားအသောက်ရောက်သွားရောက်သွားပြီဆိုရင်နောက်တစ်ရက်ကိုမသွားဘဲနဲ့တခြားရက်ွက်တခြားမျိုးနယ်ဘက်ကိုဆင်းဖို့အတွက်ဟိုစားပေါ်တော့ကုညီမဲ့အဖွဲ့တွေကအချိန်စဉ်တက်တည်ဆွဲလို့ရပါတယ
်ဟုတ်ကဲ့ပါကျေးဇူးပါရှင်မသက်သက်ဦးအဲ့တော့ဒီမကြခင်မှာကပဲဒီတက်မတော်ကာကွယ်ရေးဦးစီးချုပ်ကလည်းဒါအရေးပေါ်အခြေအနေမျိုးကုညီကယ်ဆယ်ရမယ်ဆိုလို့ရှင်အမိတ်ဆောင်နေစရာမလိုဘူးဆိုလည်းပြောသွားတာလည်းတွေ့ရပါတယ်အဲ့တော့တက်မတော်ရဲ့ဒီတက်မတော်ရဲ့ကူညီကယ်ဆယ်မှုနဲ့ပတ်သက်ပြီးတော့ရောဆရာတို့ဘလို့များသဘောရကြပါသလဲရှင်ဆရာဦးထွန်းထွန်းဆွေးနွေးပေးပါတက်မတော်ဘက်ကဘလောက်ကူညီနိုင်မှာလဲ
ဟုတ်ကဲ့ပါဗျာတက်မတော်ဘက်ကတော့ကျွန်တော်တို့ဒေတာပဲမှာပေါ့ငွေအားတဲ့လူအားတော့ကျွန်တော်တို့အင်းလိုက်အားလိုက်နဲ့စစ်ချင်းကြီးရောတက်မတော်ရောပြည်သူရောပူးပေါင်းဆောင်ရွက်တာရှိပါတယ်နိုင်ငံတော်နေနေရောလူငယ်ပြန်အဖွဲ့လာဝင်းကြီးဒေါက်တာဝင်းမြတ်ကြီးကိုယ်တိုင်နှစ်ရက်နှစ်ရက်လေးရောက်တယ်နောက်တခါဝင်းဟိုတိုင်းဒေသကြီးဆိုရဝင်းကြီးချုပ်ဒေါက်တာဦးအောင်မွန်းညိုလေးရောက်တယ်ပေါ့နော်အဲ့ဒီနဲ့မကဘူးတမရာကြီးကိုယ်တိုင်ပြီးခဲ့တဲ့9ရက်နှစ်ကကျွန်တော်တို့မကွေးတိုင်းထဲမှာမင်းမှုပွင့်ပြူပခုတ်ကူဘက်ကိုတမရာကြီးကိုယ်တိုင်ရောက်ပြီးတော့အဲကယ်ဆယ်ရေးစခန်းကိုသွားပြီးတော့အပီစကားပြောတယ်နောက်ကြတယ်ပဲတောင်းပန်စကားကြီးလည်းသူပြောခဲ့ပါတယ်ကြာထိုက်တင်အားလို့ဆိုတာဒေသခံပြည်သူလူထုကလည်းအဲလိုအပ်တဲ့ပစ္စည်းတွေထမင်းတို့ရေတို့အဲအကုန်လုံးကူညီမှုတွေရှိတယ်ဒီဒါရီမကပဲနဲ့ဒီပြင်မနာဘက်ကစပြီးတော့အဲဟိုဘောပညာပန်းနိုင်ရတယ်ပညာမန်နိုင်ပေါ့နော်ကိုယ်ပိုင်ကျောင်းကနေလို့သွားလူတာတွေလည်းကျွန်တော်တို့မှာတော်တော်များများရှိပါတယ်ဗျဟုတ်ကဲ့
ဟုတ်ကဲ့ပါအဲ့တော့ဒီရေဘေးတင်နေတဲ့လူတွေဘလောက်အဆင်ပြေသွားပါလဲရှင်တို့အတွက်လုံလုံလောက်လောက်အတိုင်းတာတစ်ခုအထိလုံလောက်မှုရှိပါပြီလား
အဲလုံလောက်မှုဆိုတာလက်တလောပေါ့နော်လက်တလောဒီရေဘေးတင်ကာလလောက်ပဲတို့အတွက်အဆင်ပြေမယ်ပေါ့နော်ရေပြန်ကျသွားပြီဆိုတို့အတွက်တော့ဟိုဒီပြန်ပြီးတော့နေရာတွေပြန်လောရမှာလို့ဟိုပြန်ပြီးတော့လေယာချောင်းချောင်းတွေပြန်လောရမှာဆိုရင်တော့ဒါတွေကသူတို့ပဲပြည်ပြည့်စုံတယ်လို့ပြောနိုင်သေးပါဘူးကြာလိုအပ်ပါသေးတယ်အများကြီးလိုအပ်ပါသေးတယ
်ဟုတ်ကဲ့ပါရှင်ဆရာဦးစိုးတန်းဆရာဦးစိုးတန်းတို့ဘက်မှာရောအဓိကဘာတွေလိုအပ်နေပါသလဲ
အေးကျွန်တော်တို့ဘက်မှာတော့ဒေအီက1900လောက်ရေမြုပ်သွားတာရှိတယ်ခင်ဗျအဲ့ဒါတော့ကျွန်တော်တို့အုတ်ချိုးဆိုင်နဲ့ဆက်သွယ်ပြီးတော့ကျွန်တော်တို့မျိုးသဘာဝဘာလို့ပြန်ရအောင်ဒီနေ့ပဲကျွန်တော်တို့အစည်းအဝေးလုပ်ပြီးတော့စီစဉ်နေပါတယ်ခင်ဗျအဲကြံလဲဥစ္စာတော့ဒီလိုတွေဝေတာချမ်းသာတော့ကတော့ကျွန်တော်မပြောတော့ပါပြီးတော့ကျွန်တော်တို့စီမားကဟိုစစ်တမ်းနဲ့အဲဒီဟိုကနေတမတော်နဲ့ဟိုပြည်သူလူထုရဲ့ပူးပေါင်းပြီးတော့ကျွန်တော်တို့စီမားဟိုဆွေးနွေးပွားဟိုအခက်အခဲရှိနေတဲ့ဇာတ်တွေအိုက်တာတမန်ငွေရေးကာတာတမန်ဝိုင်းဝန်းပြီးတော့ပြုပြင်နေကြပါတယ်ခင်ဗ
ျဟုတ်ကဲ့ပါရှင်ကျေးဇူးတင်ပါတယ်ရှင်ကျမတို့ရဲ့အင်ကာနဲ့ညာချန်ထရက်လေးလိုက်အစီအစဉ်ကိုတော့ဒီမှာပဲရနာခွင့်ပြုပါပြန်နိုင်ဆွေးနွေးပေးခဲ့ကြတဲ့လွှတ်တော်အမှတ်ကြီးဖြစ်တဲ့ဦးထွန်းထွန်းနဲ့ဆရာဦးစိုးတန်းတို့အထူးပဲကျေးဇူးတင်ပါတယ်။စာပေးဖို့ပြီးတော့ဆွေးနွေးကြသူတွေရောကိုယ်တိုင်ပါဝင်ဆွေးနွေးကြသူတွေရောအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ရှင်။ဒါကတော့မသိင်ကြီးတိုင်းတင်ဆက်တဲ့အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ကြကြတာပါရှင်။ကျမတို့ VOE မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုအင်တာနက် website ကနေတိုက်ရိုက်နားဆင်မယ်ဆိုရင်လိပ်စာက burmese.voanews.com ဖြစ်ပါရဲ့ရှင
် American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်တော်တာရှင်များခင်ဗျာမြန်မာကြာသေးခင်ကကနေဒါဂျာမနီဂျပန်ကူဝိတ်နယ်သာလန်နဲ့အမေရိကန်ပြည်ထောင်စုတို့ကကမ္ဘာကထပြုလုပ်ပြီးတော့ကျင်းပတဲ့အလှရှင်နိုင်ငံများညီလာခံကနေအီရတ်နိုင်ငံသားတွေအတွက်အမေရိကန်ဒေါ်လာတန်ပေါင်း 2,000 ကျော်အကူအညီတစ်တည်းရရှိစေခဲ့ပါတယ်။အဲ့ဒီလိုရရှိတဲ့ငွေတွေဟာ ISIS Islamic စစ်သွေးကြွတွေရဲ့လက်ချက်နဲ့ပြိုကျပျက်စီးပြီးဆင်းရဲဒုက္ခမျိုးစုံကြုံတွေ့နေကြရတဲ့အီရတ်နိုင်ငံပြည်သူတွေတက်တာရရစီဖို့အတွက်အသုံးပြုမှာဖြစ်ပါတယ်။နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့အီရန်နိုင်ငံအတွင်းကအိုးအိမ်စွန့်ခွာထွက်ပြေးနေကြရတဲ့သူတွေရဲ့စိုးရိမ်ပေါ်ရအခြေအနေတွေကိုဖြေရှင်းပေးနိုင်ဖို့အတွက်လိုအပ်တဲ့လူသားချင်းစာနာမှုအထောက်အကူတွေကိုပေးဖို့ရည်ရွယ်ထားရမှာရေနေထိုင်စရာအမိုးကာတွေနဲ့စားနပ်ရိက္ခာတွေအပါအဝင်အိုးအိမ်စွန့်ခွာထွက်ပြေးရတဲ့သူတွေအနေနဲ့လွတ်မြောက်နေမည်တွေကိုလုံခြုံစိတ်ချစွာနဲ့တိတ်ခါရှိရှိပြန်နိုင်ဖို့အတွက်တည်ငြိမ်အေးချမ်းတဲ့အခြေအနေရရှိလာအောင်ဖန်တီးပေးရေးအစီအစဉ်လဲပါဝင်ပါတယ်ညီလာခံကြီးအတွင်းအီရတ်နိုင်ငံပေါ်လူသားချင်းစာနာထောက်ထားမှုအကူအညီအမေရိကန်ဒေါ်လာတန်း990ကျော်ရှာဖွေနိုင်ခဲ့ပါတယ်။ဒီလူသားချင်းစာနာမှုအထောက်အကူတွေဟာ2016ခုနှစ်ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆောင်ရွက်မှုအစီအစဉ်ထဲမှာဖော်ပြထားတဲ့လူအပ်ချက်တွေကိုအထောက်အကူပေးသွားမှာဖြစ်ပါတယ်။ဒါအပြင်တ
တခြားအဖွဲ့အစည်းတွေကလည်းအီရတ်နိုင်ငံအတွင်းလိုအပ်တဲ့အကူအညီတွေပံ့ပိုးပေးကြအောင်မှာပါနိုင်ငံတကာအတိုင်းအဝိုင်းဟာဒီအဖွဲ့အစည်းတွေကတဆင့်ဒေတာအုပ်ချုပ်ရေးအဖွဲ့တွေကိုအကူအညီအရင်းမြစ်တွေထောက်ပံ့ပေးခဲ့ပြီးအီရတ်နိုင်ငံအတွင်းအကူအညီအလိုအပ်ဆုံးပြည်သူတွေကိုကူညီပံ့ပိုးနေပါတယ်တည်ငြိမ်အေးချမ်းမှုရှိရေးဆောင်ရွက်နိုင်မှုအတွက်ဒေါ်လာတန်း350ကျော်အထောက်ပံ့ပေးဖို့အထူးရှင်တွေကခရီးပြုခဲ့ကြပါတယ်တည်ငြိမ်မှုဆောင်ရွက်ဖို့အတွက်ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ်ရန်ပုံငွေအဖြစ်ဒေါ်လာ125တန်းအိုက်ဆဲတွေထိန်းချုပ်ထားရနေရာကနေပြန်လည်လွတ်မြောက်လာတဲ့ဒေသတွေအတွက်ရေနဲ့လျှက်စစ်တအားပြန်လည်ရရှိရေးအပါအဝင်မရှိမဖြစ်လိုအပ်တဲ့ဝန်ဆောင်မှုပေးဖို့အတွက်2019ခုနှစ်အတွင်းအသုံးပြုဖို့ကုလသမဂ္ဂကတောင်းခံထားတဲ့ငွေဒေါ်လာတန်း180လို့ဖြစ်ပါတယ်။အီရန်နိုင်ငံအတွက်ထပ်မံကတိပြုထားတဲ့အကူအညီတွေကဒေါ်လာတန်း80ကျော်ကတော့တည်ချနေပြီဖြစ်ပါပြီ။ဒီအထောက်ပံ့ကတစ်နှစ်တွင်းလိုအပ်မယ်လို့ကုလသမဂ္ဂကခန့်မှန်းတွက်ချက်တောင်းခံထားတဲ့ငွေပမာဏရဲ့၄ပုံ၃ပုံနီးပါးရှိစေပါတယ်။အမေရိကန်ပြည်ထောင်စုဟာပထမဦးဆုံးအတိကအထူးရှင်ဖြစ်ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ်အတွက်ဒေါ်လာတန်း50ကူညီဖို့ကတိပြုခဲ့ပါတယ်။ဒီအထောက်ပံ့ကအစိုးရလုပ်ငန်းတွေပြန်လည်အသက်ဝင်စေဖို့နဲ့နိုင်ဝါဆာလာအယ်ဒင်းနဲ့အန်ဘာခီယနီမာအလုပ်ကံတွေဖန်တီးပေးရေးစတာတွေပါဝင်ပါတယ်။ကုလသမဂ္ဂကဒီရန်ပုံငွေတွေနဲ့အိုက်ဇဲတွေဖြစ်စည်းသွားတဲ့ခရိုင်တွေမှာစာတင်ကြပေးမဲ့ကောလိပ်ကျောင်းတွေတက္ကသိုလ်တွေဆေးရုံတွေအတွက်အသုံးပြုပြီးလူပေါင်း 18,000 ကနေ 2,000 လောက်အထိအလုပ်ကံတွေပေးနိုင်လိမ့်မယ်လို့ခန့်မှန်းထားပါတယ်။အီရန်နိုင်ငံအတွင်းရေရှည်တည်ငြိမ်မှုရရှိမှသာလျှင်လူတွေကိုယ်နေရက်ကိုယ်အိမ်အသီးသီးကိုလုံခြုံစိတ်ချစွာပြန်နှံ့ဖို့နဲ့အခြေခံလူအပ်တဲ့ဝန်ဆောင်မှုတွေပညာရေးနဲ့ကျန်းမာရေးစောင့်ရှောက်မှုတွေစီးပွားရေးအခွင့်အလမ်းမျှော်လင့်ချက်တွေပေးနိုင်လိမ့်မယ်လို့အမေရိကန်ပြည်ထောင်စုအနေနဲ့ယုံကြည်ထားကြောင်းပါခင်ဗျာ။
အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်ဆိုရရဲ့သဘောထားမြင်တာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပြရစီရှင်။ဗုဒ္ဓဘုရားနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းအချင်းချုပ်စီစဉ်ကိုနားဆင်ဖို့အချိန်ရောက်ပြီဆိုတော့မဆုမြတ်မွန်ကပြောပြမှာပါ။
သမ္မတရွေးကောက်ပွဲမှာဟီလာရီကလင်တန်သာအနိုင်ရခဲ့ရင်အမေရိကန်ဖွဲ့စည်းပုံအရနိုင်ငံသားတွေတနက်ပိုင်ဆိုင်ခွင့်ရရှိထားတဲ့အခွင့်အရေးကိုပိတ်ပင်မဲ့ဗဟိုတရားရုံးရှင်းနေတရားသူကြီးကိုဟီလာရီကလင်တန်ကခန့်အပ်လိုက်မယ်လို့ပြိုင်ဘက်ဒေါ်နယ်ထရမ့်ကမြောက်ကယ်ရိုင်းနားပြည်နယ်ကမဲဆွယ်ပွဲတစ်ခုမှာပြောကြားခဲ့ပါတယ်။အခုလိုမျိုးထရမ့်ကပြောတာဟာအန္တရာယ်များတယ်လို့ကလင်တန်ရဲ့စီးရုံးရေးမန်နေဂျာရော်ဘီမူးကပြန်လည်တုံ့ပြန်ခဲ့ပါတယ်။တခါဘရာဇီးလ်နိုင်ငံရီယိုဒီဂျနေရိုမြို့မှာလေးရက်မြောက်နေ့အဖြစ်နဲ့ကျင်းပနေတဲ့အားကစားပြိုင်ပွဲတွေမှာတော့ရွှေတစိမ့်15ခုအတွက်အားကစားနည်း6မျိုးရှင်ပြိုင်ကြပါတယ်။ဂျွန်ဘာအားကစားမှာအမေရိကန်အမျိုးသမီးအသင်းကရွှေတစိမ့်စုကိုရရှိသွားပါတယ်။ဒေသစံတော်ချိန်အင်္ဂါနေ့ညပိုင်းမှာကျင်းပမဲ့ဒီရေကူးပြိုင်ပွဲတွေမှာတော့အမျိုးသမီးပွဲအတွက်ရွှေတစိမ့်2ခုအမျိုးသားပွဲအတွက်ရွှေတစိမ့်2ခုနဲ့စုစုပေါင်းရွှေတစိမ့်4ခုအတွက်ပြိုင်ဆိုင်ကြရမှာပါ။American Olympic ရေကူးချန်ပီယံ Michael Phelps ဟာအမျိုးသားမီတာ200လိပ်ပြာကူးဒီအတွက်တတိယမြောက်ရွှေတစိမ့်ရဖို့မျှော်လင့်မှန်းထားပါတယ်။တကယ်လို့သာသူသာရွှေရခဲ့မယ်ဆိုရင်ဒါဟာသူ့အတွက်20ခုမြောက်ဖြစ်တဲ့ Olympic ရွှေတစိမ့်စုဖြစ်ပါလိမ့်မယ်။လက်ရှိ Olympic စုတစိမ့်စုစုပေါင်း23ခုရရှိထားတဲ့ Michael Phelps ဟာ Olympic သမိုင်းမှာစုတစိမ့်အများဆုံးရရှိထားတဲ့ Olympic အားစားကစားသမားတစ်ယောက်ဖြစ်ပါတယ်။လက်ရှိစုတစိမ့်ဖလားမှဇယားမှာတော့ဒီတရုတ်နိုင်ငံကရွှေတစိမ့်အများဆုံး9ခုနဲ့ဇယားထိပ်ဆုံးမှရှိနေပါတယ်။စုစုပေါင်းစုတစိမ့်22ခုနဲ့အများဆုံးကတော့လက်ရှိမှာအမေရိကန်နိုင်ငံဖြစ်ပြီးတော့ရွှေတစိမ့်6ခုရရှိထားပါတယ်။တတိယရွှေတစိမ့်အများစုကဩစတြေးလျနိုင်ငံဖြစ်ပါတယ်။အရှေ့တောင်အာရှနိုင်ငံတွေထဲမှာတော့ထိုင်းနိုင်ငံကရွှေတစိမ့်2စုအပါအဝင်စုစုပေါင်းစုတစိမ့်4ခု၊ဗီယက်နမ်ကရွှေတစ်ခု၊အင်ဒိုနီးရှားကငွေတစိမ့်2ခု၊မလေးရှားနဲ့ဖိလစ်ပိုင်တို့ကငွေတစိမ့်စုတစ်ခုစီရရှိထားပါတယ်။အကစားနီး၅မြို့မှာဝင်ရောက်ပြိုင်ဆိုင်နေတဲ့မြန်မာအသင်းကတော့ဒီကနေ့ပုတ္တဟူးနေ့မှာမီတာ900ပစ္စတိုတနက်ပြိုင်ပွဲနဲ့ဂျာတာရင်းနေ့ကျရင်တော့မြားပြစ်ပြိုင်ပွဲစောက်ကြနေမှာအမျိုးသမီးရေကူးနဲ့ပြေးခုံပြစ်ပြိုင်ပွဲတွေမှာဆက်လက်ပြိုင်ဆိုင်ကြမှာဖြစ်ပါရဲ့ရှင်
။ဒါကတော့မဆုမြတ်မွန်ကသတင်းချင်းချုပ်ကိုပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လို့ရေးမှုကတော့ဦးဆန်မိုးဝေပါရှင်။အင်ဂျင်နီယာကတော့ John Elson ဖြစ်ပါတယ်။ပုတ္တဟူးနေ့နဲ့ခင် VOE မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့အတွက်ကဘာတလွားကသရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.